Welcome to the Voice of America in Burmese.
Minglam ne khema shin. VOA American တန်ကနေ2019ခုနှစ်နီလာနှစ်ရဲ့ကြာတာပင်းနေမနေ့ကင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောင်ပါဒီမနေ့ကင်းစီစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ်ရှင်
။ကျွန်တော်ကတော့ကျော်စံသာပါခင်ဗျာ။ဗင်နီဇွဲလားနိုင်ငံမှာစီးရီးယားဝန်ဆက်ဖို့အစဉ်သင်းရှိနေတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကကြေညာလိုက်ပါတယ်။ဗြိတိန်ကာကွယ်ဝန်ကြီးရုပ်ရည်ရာထူးကဖယ်ရှားခြင်းခံရရပါတယ်။မြန်မာနိုင်ငံမြောက်ပိုင်းအပြစ်ခတ်ရဆေးရေးသက်တမ်းတိုးချဲ့တာကိုကုလသမဂ္ဂကကြိုဆိုလိုက်ပါတယ်ဒီလိုနောက်ဆုံးရအရေးပါတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြောပြမှာဖြစ်ပါခင်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အချိုးဖောက်ဆုံးနိုင်ငံစီးရင်နဲ့မြန်မာနိုင်ငံကိုဖော်ပြထားတဲ့ USCIRF American Commission ရဲ့2019ခုနှစ်အစီရင်ခံစာမှာ American ပြည်ထောင်စုဆိုင်ရာမြန်မာတန်ရုံးကပေးပို့ထားတဲ့အချက်အလက်တွေတစ်ခုမှထင်ဟပ်ဖော်ပြခြင်းမရှိတဲ့အတွက်အလွန်ကိုစိတ်ပျက်မိပါကြောင်
းအခုသူတို့ဒီ Commission ကိုလည်းပြီးခဲ့တဲ့နှစ်ကလည်းကျွန်တော် Commission ကတာဝန်ရှိတဲ့လူတွေနဲ့ကျွန်တော်တွေ့တွေ့ခဲ့ပြီးဖြစ်ပါတယ်တွေ့တွေ့ခဲ့ပေမဲ့လည်းသူတို့ကတော့သူတို့စီမံကိုတွေကသူတို့ဒီရထားပြီးသားသူတို့စီရင်ခံစာရှိတဲ့အတွက်ကြောင့်လည်းသူတို့စီရင်ခံစာထဲမှာပါထည့်ကျင်တဲ့ဟာတွေကိုလည်းသူတို့ထည့်သွားတာဖြစ်ပါတယ
်အမေရိကန်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးဦးအောင်လင်းပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒါနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်စံတာနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါရှင်
။ဗင်နီဇွဲလားနိုင်ငံမှာဖြစ်ပွားနေတဲ့မငြိမ်သက်မှုတွေရပ်တန့်မှုအတွက်စီးရီးယားဝန်ရောက်ဆွဖဲ့ဖို့အစီအစဉ်ပဲရှိနေပြီလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။လိုအပ်မယ်ဆိုရင်အမေရိကန်ကတော့လုပ်ရမှာပဲလို့ဝန်ကြီးပွန်ပီယိုက Fox Business Network နဲ့ပြောတဲ့မင်းမြန်ကမှပြောတော့တာပါ။ဒါပေမဲ့ဗင်နီဇွဲလားနိုင်ငံမှာဆိုရှယ်လစ်သမ္မတနီကလပ်စ်မဒူရိုစီကသူ့ကိုယ်သူဂျာပြသမ္မတလို့ကြေညာထားသူအမျိုးသားလွှတ်တော်ဥက္ကဋ္ဌဟွမ်ဂွိုင်ရိုစီကိုငြင်းငြမ်းစွာအနာတွဲပြောင်းမဲ့ကိစ္စကိုတော့ပုံမူလူလာတယ်လို့လည်းသူကထပ်ပြောထားပါတယ်။ဟွမ်ဂွိုင်ရိုကိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း50ကဗင်နီဇွဲလားသမ္မတအဖြစ်အသိမဲ့ပြုထားရတာဖြစ်ပါတယ်။စစ်တပ်ဖွဲ့ရေးစီလွှတ်ဖို့အမေရိကန်ရဲ့အချက်ပြမှုကိုရုရှားနိုင်ငံချက်ချင်းပဲကန့်ကွက်လိုက်ပါတယ်။အမေရိကန်ရဲ့နောက်ထပ်လှမ်းလာမဲ့ကျူးကျော်မှုတွေကြောင့်အဆိုးရွားဆုံးအကျိုးဆက်တွေရှိလာလိမ့်မယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလက်ဗရော့ကဝန်ကြီးပွန်ပီယိုစီကိုဖုန်းဆက်ပြီးသတိပေးလိုက်ပါတယ်။လမ်းပေါ်ကန့်ကွက်မှုတွေကြောင့်မဒူရိုကျူးဘားနိုင်ငံစီထွက်ပြေးဖို့အစဉ်အသင့်ပြင်နေပြီဆိုတော့ဝန်ကြီးပွန်ပီယိုရဲ့ပြောကြားချက်ကိုလည်းဒါဟာဝါဒဖြန့်ချည်တဲ့သက်သက်သာဖြစ်တယ်လို့ရုရှားဘက်ကပယ်ချလိုက်ပါတယ်။
2016ရွေးကောက်ပွဲတော်ကရုရှားရဲ့ဝင်ရောက်ဆက်ဖက်မှုနဲ့ပတ်သက်ပြီးမကြာခင်ကထွက်ပေါ်ခဲ့တဲ့ရောဘတ်မွန်လာရဲ့အစိုးရခန်းစာအပေါ်ကင်ကြယ်ပုံနဲ့သမ္မတထရန့်ဟာစုံစမ်းစစ်ဆေးမှုကိုမဟန့်တားခဲ့ဘူးဆိုတဲ့အငင်းပွားပွဲဆုံးဖြတ်မှုတွေကိုခုခံကာဝယ်ပြောဆိုဖို့အတွက်အမေရိကန်ပြည်ထောင်စုနိုင်ငံတော်ရှေ့နေချုပ်ဝီလျံဘတ်ကကွန်ဂရက်စ်လွှတ်တော်ရှေ့မှောက်မှာပေါ်တူးနေကထွက်ဆိုခဲ့ပါတယ်မော်လာရဲ့နှစ်နှစ်ကြာစုံစမ်းစစ်ဆေးမှုအပြီးပထမဆုံးအချိန်ဖြစ်နေအထက်လွှတ်တော်တရားရေးကော်မတီရှေ့မှာထွက်ဆိုရမှာစုံစမ်းရေးအစီရင်ခံစာကို၄နှစ်နှာအချင်းချုပ်ထုတ်ပြန်ဖို့အတွက်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးဒီမိုကရက်အမတ်တွေရဲ့ခက်ခဲတဲ့မေးခွန်းတွေကိုဝီလျံဘားကရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာတစ်ခုလုံးကိုဟိုတစဒီစထုတ်ပြန်ပြီးမပြည့်စုံတဲ့အချက်လက်တွေပေါ်မှာလူလူကြားအငင်းပွားစရာဖြစ်အောင်လုပ်တာဟာအကျိုးမရှိနိုင်ဘူးလို့ယုံကြည်ကြောင်းဝီလျံဘားကပြောကြားခဲ့တာပါ။ဝီလျံဘားရဲ့အချင်းချုပ်ပြန်ရေးထားတဲ့စာဟာအဓိပ္ပာယ်မချုပ်ငုံမိဘူး။ဒါကြောင့်အစိုးရခံစားမှုရင်းပါတည်ဝင်အနှစ်ချုပ်ကိုထုတ်ပြန်ဖို့အတွက်ရောဘတ်မော်လာကစာရေးပေးပို့ခဲ့ပြီးတဲ့နောက်မှာအခုလိုကြားနာစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်။ဝီလျံဘားကတော့စုံစမ်းစစ်ဆေးအစိုးရခံစားတစ်ခုလုံးကိုဖြစ်နိုင်တဲ့အမြန်ဆုံးထုတ်ပြန်ခြင်းနဲ့လို့ပြောပြီးတော့ရောဘတ်မော်လာရဲ့မေတ္တာရက်ခံချက်ကိုပယ်ချခဲ့ပါတယ်
။ဗြိတိန်နိုင်ငံမှာ Huawei တရုတ်ဆက်သွယ်ရေးကုမ္ပဏီနဲ့ပတ်သက်တဲ့အစိုးရအဖွဲ့ရှိတဲ့အစီအစဉ်အချက်အလက်ပေါက်ကြားမှုကိုစုံစမ်းစစ်ဆေးပြီးနောက်ကာကွယ်ရေးဝန်ကြီးဂေဗင်ဝီလျံဆန်ကိုဗုဒ္ဓဟူးနေ့ကရုတ်တရက်ရာထူးကဖယ်ရှားလိုက်ပါတယ်။ဝန်ကြီးချုပ်ထရေဆာမေကဝီလျံဆန်စီပေးပို့တဲ့စာထဲမှာအပြည့်အဝယုံကြည်မှုမရှိနိုင်တော့ဘူးလို့ဖော်ပြထားပါတယ်။ခွင့်ပြုချက်မရှိဘဲဖော်ထုတ်လိုက်တဲ့အတွက်တာဝန်မကင်းဘူးဆိုတဲ့အမျိုးသားလူမျိုးရေးကောင်စီရဲ့အကြံပြုချက်အတွက်ယုံကြည်လောက်တဲ့အထောက်အထားတွေရှိတယ်လို့လည်းဆိုထားပါတယ်။အဖြစ်ခံဝန်ကြီးဝီလျံဆင်ဘက်ကတော့တုံ့ပြန်တုံ့ပြန်ပြောကြားခြင်းမရှိသေးပါဘူး။သူ့ရဲ့နေရာမှာနိုင်ငံတကာဖုံးချိုးရေးဝန်ကြီးပန်နီမော်ဒွန်ကိုအစထုတ်ခန့်အပ်လိုက်တဲ့အတွက်သူဟာဗြိတိန်နိုင်ငံရဲ့ပထမဆုံးသောအမျိုးသမီးကာကွယ်ရေးဝန်ကြီးဖြစ်လာခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့ 5G ကျွမ်းမဲ့ဆက်သွယ်ရေးကွန်ရက်ရဲ့တချို့အစိတ်အပိုင်းတွေမှာ Huawei Company ကို ပါဝင် ခွင့် ပြု ဖို့ အမျိုးသား လူမျိုးရေး ကောင်စီက Huawei စီဝေး သဘော တူခဲ့ တယ် လို့ သတင်း စာတွေ က ရေးသား ပြီး တဲ့ နောက် ဒီ စုံစမ်း စစ်ဆေး မှု ကို ပြုလုပ် ခဲ့ တာ ဖြစ် ပါတယ် 5G ဆက်သွယ်ရေး ကွန်ရက်က Huawei Company ကို ထုတ်ပယ် ဖို့ American အစိုးရ က ဆော် နေ တာ လည်း ဖြစ် ပါတယ်
1989 ခုနှစ်က အစပြီး ကျင်းပ ခဲ့ တဲ့ ဥရောပ ပါလီမန် ရွေးကောက်ပွဲ တွေ မှာ အရေး ပါဆုံး ဖြစ် နိုင် ခြေ ရှိ တဲ့ ဒီ နှစ် ကျင်း ပမယ် EU ရွေးကောက်ပွဲ အတွက် မဲ ပေး ဖို့ ဥရောပ တလွှားက နိုင်ငံရေး ပါတီ တွေ ဟာ သူတို့ ရဲ့ မဲ ဆွဲ ပွဲ တွေ ကို စတင် နေ ပါပြီ အဖွဲ့ ဝင် 28 နိုင်ငံ ပါ တဲ့ EU အဖွဲ့ ရဲ့ ရွေးကောက်ပွဲ တွေ ဟာ ဖြန့်ဖြန့် အားဖြင့် မဲ ပေး မှုက 43 ရာခိုင် နှုန်း လောက် ပဲ ရှိ ပြီး နည်း တတ် ပေမဲ့ အခု ဥရောပ တလွှား မှာ လူမှု ဆန္ဒ အကြိုက် လိုက် လုံ နေ တဲ့ ပါတီ တွေ နဲ့ အမျိုးသားရေး ဝါဒီ ပါတီ တွေ ရှိ လာတာ ဒီနေ့ ရွေးကောက်ပွဲ မှာ တော့ အရင် နဲ့ မတူ ထူး ခြား နိုင် ပါတယ် EU ရွေးကောက်ပွဲ အတွက် မဲ ပေး မှု ကို မေ လ 23 ရက် နေ့ က နေ မေ လ 26 ရက် ကြား မှာ ကျင်း ပဖို့ အတွက် သတ်မှတ် ထား ပါတယ် ဥရောပ နိုင်ငံ တွေ ကြား မှာ အင်းကြီး ချင်း နိုင်ငံ တွေ အချင်း ချင်း အချုပ်ချံ အာဏာ ပိုင်ဆိုင် မှု နဲ့ ပတ်သက် ပြီး ပူးပေါင်း လှုပ်ဆောင် လို့ မရ တဲ့ အချိန် ဖြစ် နေ တာ ကြောင့် ဥရောပ ခေါင်း ဆောင် တွေ ထဲ မှာ ပေါင်း စည်း ရေး ကို တား ဆီး ဖို့ နဲ့ အရင် ပုံစံ တွေ အတိုင်း သွား ဖို့ လိုလား နေ သူ တွေ ရှိ နေ တာ ဖြစ် ပါတယ် ဥရောပ တလွှာ မကြာ သေး ခင် က ကြဲကြဲ ပြက်ပြက် ကောက် ခံ ခဲ့ တဲ့ စစ်ကြမ်း အရာ ဆိုရင် ဥရောပ တိုက်တပ် အားလုံး ရဲ့ 3 ပုံ 2 ပုံ ဂျာမနီ နိုင်ငံ သား 4 ပုံ 3 ပုံ တို့ က ရွေးကောက်ပွဲ မှာ ပါဝင် ဖို့ စီစဉ် နေ တာ တွေ့ ရ ပါတယ် အများ တိုက် ဝါဒီ တွေ အတွက် က တော့ ရွှေ ပြောင်း အခြေ ချ သူ တွေ အရေး ကို အဓိက ထား ပြော ကြား ကြ မှာ ဖြစ် ပြီး အမျိုးသား ရေး လက္ခဏာ လူမျိုး နိုင်ငံ သတ်မှတ် ချက် ကို ဒုတိယ နေရာ မှာ ထား ကြ မှာ ဖြစ် ပါတယ် အများ တိုက် ဝါဒီ ပါတီ တွေ ကြီးစိုး ရ နိုင်ငံ တွေ ဖြစ် တဲ့ အထူးသဖြင့် Italy, Poland, Hungary နဲ့ ပြင်သစ် နိုင်ငံ တွေ က မေ လ ရွေးကောက်ပွဲ မှာ လွှတ်တော် အမှတ် နေရာ 950 ထဲ မှာ အများစု ကို အနိုင် ရမယ် လို့ မျှော်လင့် ထား ကြ ပါတယ်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အရှင်အမျိုးရောအဗီရေသတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းဒေသတချို့မှာအပြစ်ရစဲရေးကိုတိုးချဲ့လိုက်တဲ့အတွက်မြန်မာနိုင်ငံစာနာပူပေါင်းဆောင်ရွက်ရေးကုလသမဂ္ဂဌာနကူစလေ Net OC ကကြိုဆိုလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂအကြီးအကဲချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဗန်ဒူဂျာရက်ကမနေ့အပြုတ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားပါတယ
် And turning to Myanmar the acting UN resident humanitarian coordinator in Myanmar, Knut Oatsby, welcomed the announcement by the Office of the Commander-in-Chief of the Defense Services.
The man who is in the Myanmar, Knut Oatsby, welcomed the announcement by the Office of the Commander-in-Chief of the Defense Services. အခုလိုအပြစ်ခတ်ရစဲရေးတိုးချဲ့လိုက်တဲ့အတွက်မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်မဲ့အလားအလာပုံမူခိုင်မာစေလိမ့်မယ်လို့မျှော်လင့်ကြောင်းလဲမစ္စတာအိုစပီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စီရေးပဋိပက္ခဒဏ်ခံဒေသကပြည်သူတွေအတွက်အရေးပေါ်စာနာမှုအထောက်ပံ့တွေပေးပို့နိုင်အောင်သက်ဆိုင်ရာတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့ပြင်ဆင်ထားရလို့ဆိုပါတယ်။မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်၄ဖွဲ့နဲ့အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်တို့မကြသေးမီကဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုအပြစ်ခတ်ရစဲမူသက်တမ်းတို့ကကွေဦးစီးချုပ်ကကြေညာခဲ့တာဖြစ်ပါတယ
်မေလ3ရက်တောက်ကြံနေ့မှာကြာရောက်မယ်ကပ္ပသတင်းလွတ်လပ်ခွင့်ဆန်ရနေ့အတွက်ရည်ရွယ်ပြီးတော့ One Free Press Coalition အဖွဲ့ကထုတ်ပြန်လိုက်တဲ့ကပ္ပတဟွန်းအနှိတ်ကိုခန်းနေရတဲ့သတင်းသမားတွေတဲကအရေးတကြီးအဖြစ်ဆုံးသတင်းသမား10ဦးထဲမှာမြန်မာနိုင်ငံမှာရခိုင်ပြည်ပကအရေးသတင်းယူမှုကြောင့်နိုင်ငံတော်လှည့်ဝတ်ချက်ပေါက်ကြားမှုဥပဒေအရအရေးယူခံခဲ့ရတဲ့ Reuters သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လည်းပါဝင်ပါတယ် AP Reuters Forbes နဲ့ Times အပါဝင်နာမည်ကြီးသတင်းဌာနတွေစုပေါင်းပြီးဒီနှစ်အစောပိုင်းက Switzerland နိုင်ငံ Davos မှာကျင်းပခဲ့တဲ့ World Economic Forum မှာနိုင်ငံတကာမီဒီယာညီလာခံကြီးမှဖွဲ့စည်းခဲ့တဲ့ One Free Press Coalition သတင်းလွတ်လပ်ခွင့်ညွန်ပေါင်းအဖွဲ့ရဲ့တတိယအကြိမ်ထုတ်ပြန်ချက်မှာအခုလိုဖော်ပြထားတာဖြစ်ပါတယ်။ပြည်သူတွေကိုသတင်းတွေတင်ပြနိုင်မှုအတွက်ကြိုးပမ်းမှုကြောင့်အဖမ်းဆီးကအနှိတ်ဆက်ခံအသက်ခံခဲ့ရတဲ့ ကမ္ဘာတဝန်းကသတင်းသမားတွေရဲ့အခြေအနေတွေကိုအဆက်မပြတ်သိနေနိုင်အောင် One Free Press Coalition ညွန်ပေါင်းအဖွဲ့ကလစဉ်ထုတ်ပြန်နေတာဖြစ်ပြီးညွန်ပေါင်းအဖွဲ့ရဲ့တက်တရချင်းထုတ်ပြန်တဲ့နှိတ်ကုတ်ကံအရေးတကြီးသတင်းသမားတွေဆင်းရဲတဲ့မှာရခိုင်ပြည်နယ်အင်းတင်ကြီးရွာမှာရွန်ဂျာဆဲဦးအသက်ခံရမှုကိုသတင်းယူမှုအတွက်မကြာသေးခင်က Pulitzer ဆုချီးမြှင့်တာခံရတဲ့ထောင်ခရင်းနဲ့ချထားခံရတဲ့ Reuters သတင်းတောင်နှစ်ဦးလို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆဲဦးတို့ပြင်တူရကီနိုင်ငံဆော်ရီတိုင်းဦးမှာအသက်ခံရတဲ့ဂျမန်ခါရှိုဂျီနဲ့တန်ဇီးနီးယားနီကာရာဂွာ၊ကိုလံဘီယာ၊အိန္ဒိယ၊ကင်မရွန်၊တောင်ဆူဒန်နဲ့အီဂျစ်နိုင်ငံတွေကသတင်းသမားတွေလည်းပါဝင်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကလည်းသတင်းလွတ်လပ်ခွင့်ဟာငြိမ်းချမ်းရေးတရားမျှတရေးရေရှည်ဖွံ့ဖြိုးရေးနဲ့လူ့ခွင့်ရေးဆိုင်ရာတွေအတွက်အဓိကအရေးပါကြောင်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်အမှားစကားပြောကြားခဲ့ပါတယ်။သတင်းလွတ်လပ်ခွင့်ဟာရွေးကောက်ပွဲကာလတွေအတွက်အထူးအရေးကြီးကြောင်းနဲ့သတင်းမှန်ကန်တိမှပြည်သူတွေသူတို့ရဲ့ကိုယ်စားလှယ်အစ်စ်မှန်ကိုရွေးရှိချင်နေမှာဖြစ်တဲ့အတွက်သတင်းလွတ်လပ်ခွင့်နေမှာရွေးကောက်ပွဲသတင်းမှန်ရရေးလှုပ်ဆောင်ဖို့ပြောကြားခဲ့တာပ
ါဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဦးကျော်စံသာနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်အချိုးဖောက်ဆုံးနိုင်ရင်စီးရင်နဲ့မြန်မာနိုင်ငံကိုဖော်ပြထားတဲ့ USCIRF American Commission ရဲ့2019ခုနှစ်အစီရင်ခံစာမှာ American ပြည်ထောင်စုဆိုင်ရာမြန်မာတန်ရုံးကပံ့ပိုးပေးထားတဲ့အချက်အလက်တွေတခုမှထင်ဟပ်ဖော်ပြခြင်းမရှိတဲ့အတွက်အလွန်ကိုစိတ်ပျက်မိကြောင်းမြန်မာတန်မတ်ကြီးကတုံ့ပြန်ပြောကြားလိုက်ပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့မှတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။ Washington DC ချေဆိုင်USF နိုင်ငံကဘာသာရေးလွတ်လပ်ခွင့်စောင့်ကြည့်ရေး American Commission ရဲ့တောင်းခံထားတဲ့အတိုင်းမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အတွက်အစိုးရရဲ့အဆောင်ရွက်ချက်တွေကိုမြန်မာတန်ရုံးကအချိန်မီပေးပို့ခဲ့ပေမယ့်ဒီအချက်လက်တွေကိုအစိုးရကမှထည့်သွင်းဖော်ပြခဲ့ခြင်းမရှိတဲ့အပေါ်အလွန်ပဲစိတ်ပျက်မိကြောင်းမြန်မာတန်မတ်ကြီးဦးအောင်လင်းက VOE ကိုပြောပါတယ
်။ဒီ America က Commission က2019ခုနှစ်မှာသူတို့ရဲ့နှစ်ပတ်လည်အစိုးရကသူတို့ထုတ်ဖို့ရှိတယ်။ထုတ်ပြတဲ့နေရာမှာမြန်မာနိုင်ငံအနေနဲ့ထည့်သွင်းပေါ်ပြလေစေလိုတဲ့အချက်တရှိမယ်ဆိုလို့ရှိရင်ဒီနှစ်ပေါ့ဖေဖော်ဝါရီလ၄ရက်နေ့မတိုင်ခင်မှာသူတို့စီပြန်ပြီးတော့အကြောင်းကြားပါဆိုတော့ကျွန်တော်တို့စီကိုသူတို့စာရေးပေးပို့ထားတာရှိပါတယ်အဲဒီစာကိုအကြောင်းပြုပြီးတော့ကျွန်တော်တို့ရဲ့နေပြည်တော်ကိုကျွန်တော်တို့တင်ပြခဲ့ပါတယ်တင်ပြပြီးတော့အချိန်မီပဲသူတို့နေပြည်တော်ကနေပြီးတော့ကျွန်တော်တို့ပြန်ပြီးတော့ပြန်ကြားဖို့အတွက်ကိုဆက်လက်တည်ပေးပါတယ်ပေးတဲ့အခါကျတော့ကျွန်တော်တို့ဖေဖော်ဝါရီလ၄ရက်နေ့မှာသူတို့စီကိုမြန်မာနိုင်ငံကနေပြီးတော့ဒီဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နိုင်ငံတော်မှာဖွဲ့စည်းပုံခြေခံဥပဒေပါချက်လက်တည်ရဲ့နောက်ပြီးတော့အခုနိုင်ငံတော်အစိုးရအနေနဲ့ဆောင်ရွက်နေတဲ့ချက်တည်ရဲ့နောက်ပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်သွားမယ့်ချက်လက်တည်ကိုကျွန်တော်တို့တော်တော်ပြည့်ပြည့်စုံစုံနဲ့သူတို့စီကိုပြန်ကြားခဲ့ပါတယ
်ဒါအပြင် USF ကတာဝန်ရှိသူတွေနဲ့လည်းမနစ်ကတွေ့ဆုံပြီးမြန်မာအစိုးရဆောင်ရွက်ချက်တွေကိုရှင်းပြခဲ့ပေမဲ့ဒီနှစ်အစဉ်ခံစားထုတ်ပြန်ရမှာဒီဆွေးနွေးပြောဆိုခဲ့တာတွေကိုထင်ဟပ်ဖော်ပြခဲ့ခြင်းမရှိဘူးလို့တန်မတ်ကြီးကဆိုပါတယ
်အခုသူတို့ဒီကော်မရှင်ကိုလည်းပြီးခဲ့တဲ့နှစ်ကလည်းကျွန်တော်ကော်မရှင်ကတာဝန်ရှိတဲ့လူတွေနဲ့ကျွန်တော်တွေ့တွေ့ခဲ့ပြီးဖြစ်ပါတယ်တွေ့တွေ့ခဲ့ပေမဲ့လည်းသူတို့ကတော့သူတို့စီမံကိုယ်တွေကသူတို့ရွေးထားပြီးသားသူတို့အစဉ်ခံစားရှိတဲ့အတွက်ကြောင့်လည်းသူတို့အစီရင်ခံစာထဲမှာပါထည့်ကျင်တဲ့ဟာတွေကိုလည်းသူတို့ထည့်သွားတာဖြစ်ပါတယ
်။ကျမတို့ဒီ VOE ကနေပြီးတော့ USF နဲ့ဒီ interview အမေးအဖြေလုပ်တဲ့အချိန်မှာသူတို့ commissioner ဘက်ကပြောတာကကြတော့အဓိကထောက်ပြတဲ့ဂျင်အောင်ရင်ကတော့ဒီရခိုင်ပြည်နယ်ကဒီ Rohingya Muslim တွေကိစ္စကြောင့်ဖြစ်တယ်။အခုချိန်ဒီမြန်မာဆိုရကဒီကင်တွယ်ဖြည့်ရှင်းနိုင်ခြင်းပေါ့နော်။ဒီတာဝန်ရှိတဲ့သူတွေကိုဒီအရေးယူပြစ်ပေးရမျိုးတွေလည်းမတွေ့ရသေးဘူးဆိုတာမျိုးသူတို့ထောက်ပြတဲ့အပေါ်မှာရောတန်မတ်ကြီးဘယ်လိုမြင်ပါလဲရှင်။
အဲသူတို့ရဲ့စာထဲမှာရခိုင်ပြည်နယ်ကိစ္စတွေကိုပထမဆုံးကျွန်တော်အနေနဲ့ရှင်းလင်းပြောပြရစေသူတို့ကျွန်တော်တို့စဉ်မေးတဲ့အထက်မှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့သိလိုပါတယ်ဆိုတဲ့ချက်တွေပါရှိခြင်းမရှိပါဘူးသူတို့လည်းမေးလို့ရပါတယ်သူတို့ပေးတဲ့စာကိုသိကျင်တယ်ဆိုလို့ရှိရင်လည်းကျွန်တော်အဗီအိုကိုကျွန်တော်ပေးလို့ရပါတယ်အကယ်၍များသူတို့ကနေပြီးတော့အဲ့ဒီစာထဲမှာရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့သိလိုပါတယ်လို့ပြောမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကအဲ့ဒီအချိန်မှာအချိန်မီပြန်ကြားခဲ့မှာဖြစ်ပါတယ်။သူတို့အခုမှစပြီးတော့မှရခိုင်ပြည်နယ်မှာတာဝန်ယူမှုမရှိဘူးလို့ပြောတော့အခုမှသူတို့ပြောတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့လည်းနိုင်ငံတော်ဆိုရအနေပြီးတော့ပြဿနာကိုပြည်လဲအောင်ဖြေရှင်းဖို့လည်းရည်ရွယ်ထားပြီးဖြစ်ပါတယ်။ပြဿနာပြည်လဲသွားဖို့ရည်ရွယ်ထားပြီးဖြစ်တဲ့အတွက်ကြောင့်လည်းကျွန်တော်တို့အင်ဒိယချင်းနိုင်ငံနဲ့လည်းကျွန်တော်တို့သဘောတူညီချက်တွေချုပ်ဆိုထားပြီးဖြစ်တဲ့အပြင်ကုလသမဂ္ဂရောကျန်တဲ့နိုင်ငံတွေလည်းပူပေါင်းဆောင်ရွက်မှုတွေပြုလုပ်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့သူတို့ကနေပြောတယ်ဆိုတဲ့ဟာကတော့ ကျွန်တော်အနေနဲ့တော့လက်မခံနိုင်ပါဘူးခင်ဗျာ
VOA ကလက်ခံရရှိတဲ့2018ခုနှစ်ဒီဇင်ဘာလ4ရက်နေ့ရက်စွဲနဲ့ American Commission ကမြန်မာတမ်မတ်ကြီးစီပေးပို့ထားတဲ့စာမှာ USF ရဲ့နှစ်စဉ်အစဉ်ခံစားတိုင်းပြည့်ပြည့်စုံစုံဖော်ပြနိုင်မှုကြိုးပမ်းမှုတစ်ခုအနေနဲ့နိုင်ငံအသီးသီးကဘာသာရေးလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့အချက်အလက်တွေကိုရနိုင်သမျှနေရာတွေကနေကောက်ယူစုဆောင်းစစ်ဆေးကြောင်းနဲ့မြန်မာတမ်မတ်ကြီးဘက်ကနေ USF ကလာမယ့်နှစ်အတွက်ထုတ်ပြန်မဲ့နှစ်စဉ်အစဉ်ခံစားအတွက်အချက်အလက်တွေပေးပို့လိုတာရှိရင်2019ခုနှစ် February လလေးရက်နေနောက်ဆုံးထားအကြောင်းပြန်ဖို့ဖော်ပြထားပါတယ်။ USF ရဲ့2019ခုနှစ်အစဉ်ခံစားမှာမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ဖော်ပြထားခြင်းမရှိတဲ့အချက်တွေဖြစ် Washington DC မြန်မာတန်ရုံးက April 30ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာအခုလိုရေးထားပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကိုယ်ယုံကြည်ခွင့်ပေးထားကြောင်းနဲ့ဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာဝန်ကြီးဌာနအနေနဲ့လည်းမတူကွဲပြားမှုကိုလေးစားတဲ့အနေနဲ့ Hindu, Christian, Islam ဘာသာရေးဖွဲ့စည်းတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံအနှံ့ဗလီပေါင်း 4,000 ကျော်၊အစ္စလမ်ဘာသာရေးကျောင်းပေါင်း 400 ကျော်ရှိပြီးမွတ်စလင်လူဦးရေ 260 မှာဗလီတစ်ခုနှုန်းရှိတယ်လို့ဆိုပါတယ်။ဒါ့အပြင်ခရစ်ယာန်ဘုရားရှိခိုးကျောင်းပေါင်း 9,000 နီးပါးရှိနေကြောင်းခရစ်ယာန်လူဦးရေ 480 မှာဘုရားရှိခိုးကျောင်းတစ်ခုစီရှိနေတယ်လို့ဆိုပါတယ်။ဘာသာကိုးကွယ်တဲ့လူဦးရေရာခိုင်နှုန်းမှာတော့1983ခုနှစ်တကောင်စင်းကောက်ယူမှုမှာဗုဒ္ဓဘာသာကိုးကွယ်တဲ့လူဦးရေ88ရာခိုင်နှုန်းရှိခဲ့ပေမဲ့2014ခုနှစ်တကောင်စင်းကောက်ယူချက်မှာ89ရာခိုင်နှုန်းရော့ကျသွားတယ်လို့ဆိုပါတယ်။ဒါပေမဲ့ခရစ်ယာန်ဘာသာကိုးကွယ်တဲ့လူဦးရေကတော့ 4.6 ရာခိုင်နှုန်းကနေ 6.2 ရာခိုင်နှုန်းထိတိုးခဲ့ကြောင်းနဲ့အလားတူမွတ်စလင်လူဦးရေကလည်း 3.6 ရာခိုင်နှုန်းကနေ 4.3 ရာခိုင်နှုန်းထိတိုးခဲ့ကြောင်းဖော်ပြထားပါတယ်ရှင်
။မဲအင်ဂျင်နိုင်ပါရှင်။အခုဆက်ပြီးတော့ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်နဲ့တင်ဆက်ပေးပြချင်ပါတယ်။စီးပတိပခရီရှိနေတဲ့ရခိုင်မြောက်ပိုင်းရသေးတောင်မြို့နယ်ကြောက်တန်းကြီးရွာကရွာသား300လောက်ကိုမြန်မာစစ်တပ်ကစစ်ဆေးမေးမြန်းတာတွေပြုလုပ်တယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်ကနေရွာကိုပိတ်ဆို့ပြီးရွာသားတွေကိုစစ်ဆေးမေးမြန်းတာတွေလုပ်နေတာကြောင့်အခြေအနေပေါ်မှာရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကလည်းစိုးရိမ်နေပါတယ်။ VOA သတင်းတောင်နိုင်ကွန်းအင်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကြောက်တန်းကျေးရွာသား290ခန့်ကိုမြန်မာစစ်တပ်တပ်မနှင်းတပ်ဖွဲ့ကနေခေါ်ယူပြီးအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့ပတ်သက်မှုရှိမရှိစစ်ဆေးနေတယ်လို့ကြောက်တန်းကျေးရွာသားတို့ကအခုလိုပြောပါတယ
်ကျွန်တော်တို့ရွာက290ရွာသားတွေလေတရားမပြန်မလို့တည်းဘူးဗမင်းလည်းမကျေဘူးအဲ့လိုအပြင်းမှာရွာသားတွေကိုစာတင်ကြောင်းအခန်းထဲမှာလောင်ထားပါတယ်ဒီလိုတော့အခောက်အခံတွေဖြစ်ဖြစ်နေတယ်အေးရောက်လားအေးဆက်စီကောက်လားဟုတ်ပြီကျွန်တော်တို့အေးထောက်ခံတယ်မလားကျွန်တော်တို့ဘာမှတည်းမတော်မထောက်ခံဘူးလားအဲ့လိုအင်းအားသမားနေနေတယ်လေအဲ့ဒါကိုကျွန်တော်ကလုံးစစ်တပ်ကပဲအဲ့ဒါယူနီဖောင်းနဲ့တို့မှမဆုံးပါတယ်စစ်တပ်ယူနီဖောင်းဆက်ပြီးရေးရင်ခေါ်ဝေးပြီးဖြစ်တယ်
မင်းညနေပိုင်းကနေဒီကနေ့ထိစာရင်ကျောင်းဝင်းထဲမှာစစ်ဆေးနေစေဖြစ်ပြီးအသက်70နှစ်အောက်ကလေးတွေနဲ့90အသက်လူကြီးတွေကိုတော့ပြန်လှုပ်ပေးတယ်လို့အဆိုပါရွာသားကပြောပါတယ်။ကြောက်တန်းကျေးရွာတွင်ရွာသားတွေကိုတွားရောက်တွေ့ဆုံတဲ့ပြည်နယ်လှုပ်တော်ကုဆလဲဦးသိမ်မောင်ဝင်းတဲ့ဖွဲ့ကလည်းရွာသေးဝင်ခွင့်မပြုဘူးလို့အဖွဲ့နဲ့သူပါလာတဲ့ရသိတောင်ကယ်ဆယ်ရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်
ကျွန်တော်တို့လည်းဟောတတ်တော်ကိုလည်းတယောက်ပါရယ်နောက်တော့ရုပ်ခံလည်းပါတယ်ပေါ့ကျွန်တော်ပြိုင်ကြတမန်းကြောက်တန်းကျေးရွာအဝင်ဝါကိုဟိုတဏှာရောက်တဲ့အချိန်မှာဟာစစ်တပ်ကပေါ့ကျွန်တော်ရှင်းတာတားပြီးတော့ဟာလက်တော်ကိုယ်စားလေးနဲ့ပြောကြတယ်သူတို့ကရော်ထဲမှာစစ်စစ်နေတဲ့အားကြောင့်ရော်အခဝင်ကိုတိတ်ထားတယ်ပေါ့ကျွန်တော်တို့ပေးဝင်လို့မရဘူးပေါ့အဲ့လိုမျိုးပြောတယ်သူကလေကျွန်တော်တို့နဲ့ပါလာတဲ့လက်တော်ကိုယ်စားလေးကပြောပါသေးတယ်အကုန်လုံးမဟုတ်ဤတရားကိုသူတယောက်တည်းအချိန်လေးဝင်ကြည့်နေတယ်ပေါ့သူတို့ကအထအမိန်နဲ့တော့ဘယ်လိုမှပေးဝင်လို့မရဘူးတဲ့အဲ့လိုမျိုးပြောတယ်
ခေါ်ယူစစ်ဆေးခံရတဲ့ရွာသားတွေကိုအေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်နွယ်နေတယ်ဆိုပြီးခေါင်းစဉ်တအေးအေးယူခံရမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ရတိတောင်မြို့နယ်ကြောက်တန်းကျေးရွာသားတွေကိုစစ်ဆေးနေမှုနဲ့ပတ်သက်လို့တမတော်သတင်းထုတ်ပြန်ရေးဖွဲ့သွင်းမှုဘုံမှုရုပ်စုံမင်းနှုံးကိုဆက်သွယ်မေးမြန်းရမှာတော့
အဲ့တော့ကျွန်တော်မသိသေးဘူးဗျ။စစ်ဆေးမှုပြုလုပ်နေတဲ့ဘာညာဆိုတာကလည်းကျွန်တော်အောက်ကတက်တရတော့ပြီးနိုင်နေတယ်
အလားတူဗုဒ္ဓတော်မြို့နယ်စေတီတောင်စစ်ချောင်းစခန်းတွင်းကိုလည်းမြန်မာစစ်တပ်ကဝင်ရောက်စစ်ဆေးနေပြီးလက်ကင်ဖုံးတွေကိုသိမ်းဆီးနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုရွာသားတွေကိုစစ်ဆေးနေမှုနဲ့ဆက်လျင်းပြီးပြည်သူ့လွတ်တော်ကိုယ်စားလှယ်တော်ခင်စိုးဝေကခုလိုပြောပါတယ်
ကျမတို့အနေနဲ့ခုပြောချင်တာကတော့တကယ်လို့ဒီလိုစစ်ဆေးချက်တွေကိုတိတိကျကျပေါ်ပြနိုင်ရယ်ဆိုရင်တော့ဥပဒေရှိပါတယ်။ဥပဒေအတိုင်းလုပ်ဆိုချင်ပါပဲ။အခုတော့ဘာမှမဆိုင်တဲ့သူတွေကိုအကုန်လုံးကိုခေါ်ပြီးတော့ပေါ့နော်
ဟိုသူတို့အနေနဲ့ညစာသမင်းတော်မစားဘူးဆိုတာကိုလည်းသိကြပါတယ်ဒါတော့မဖြစ်သင့်ဘူးလို့ကျမအနေနဲ့ဒီပြည်သူ့ကတော်ကိုယ်စားလှယ်တူဦးအနေနဲ့ကိုကြည့်တူတဲ့အတွက်တော့ကျမပြောချင်ပါတယ်အဲ့တော့တရားဥပဒေဘောင်အတွင်းထားပဲဥပဒေအတိုင်းလုပ်ကြပါလို့ပဲကျမအကြံပေးတိုက်တွန်းလိုပါတယ်ပြီးကြတဲ့ဧပြီလ9ရက်နေ့ကညဦးမျိုးရှိရဲတိုက်ရင်ဌာနချုပ်ကိုအေအေကနေဝင်ရောက်တိုက်ခိုက်ချက်ပြီ Tamro Pegaro, Yoga Kane, Kugugu, Tijan Jansi, Zelu, Trento Jansadalu, Bidasu Winigaro, Tagu, Ninsu Tavare, Tia Pine Grimma, NRPC, Yaman Ninja Yoko Machine, Yakaitanto, E. Gonsondo, Shamine Muse, Mutuin, Twisu, Sunuka Yama, Apika Yase Yidu, Tainta Lenaka, the Fortune Sine, Suni Dravu, the Botu Nukayavi, Taiwa Shosha Yi, the Botu Nuda Muro, Machi Devau. ตะเผ่มาแลต้ายสิทธิ์ศาสนาชุบเนญีงาคู่มาอภิคขยัสเสยิกาละนละธรรมตุญีแค่บิเมยะคันบิเนนอกปายต้ายสิทธิ์ศาสนาชุบเนญีโกธรรมฉันละท้าเจราเจ้ายะคันดีตะมาสิเยปริปะกะธรรมเจปะลามาโกติระคันนี่กะซวยนี่จะวาเลชิสิเยเต็มมะเนมูเจ้ายะคันบิเนต้วยสิชังอุเยตองตองดีทองจ่อชิเนบิสาต่องนี่ทันยีมาแค่แค่ฤเนยินสายนี่ยะวาเลครับเนี่ย
နိုင်ငံဝင်သတင်းပေးပို့ထားတာပါရှင်တောတာရှင်တို့ခုနားဆင်နေကြတာ
မအေးမှာတင်ပေးပို့ထားပါတယ်ရှင်ဟဲ့ရိုက်ခိုင်ကနေဝင်လာတဲ့မြန်မာနိုင်ငံသားစကူးဟာနိုင်ငံကူးလက်မှတ်နဲ့လုံသမားကပ်ပြားတွေအထောက်ထားတွေဘာမှမပါပဲမဲဆိုင်ကနေညပိုင်းကနေထွက်လာတဲ့ခီးသည်တင်ရင်နဲ့လိုက်ပါလာခြင်းဖျောင်ရဲစခန်းကဖမ်းဆီးလိုက်တာပါသူတို့ကိုကားပေါ်တင်ပေးလိုက်တဲ့ပွဲစားကတော့ကြံပြီးပြန်ဝင်လာကြတဲ့အလုံသမားတွေပုံစံမျိုးနဲ့ကားပေါ်ကိုအထောက်ထားမဲ့တွေတ ငံသားခီးတယ်တွေအားလုံးကိုရဲတွေကအသေးစိတ်စစ်ဆေးခဲ့တာဖြစ်ပါတယ်။တာချီလိုက်ကနေမဲဆိုင်ကိုဝင်လာတဲ့ယာယီနေထိုင်ခွင့်လက်မှတ်တွေကိုမြန်မာနိုင်ငံသားလူမောင်ခိုပွဲကားတွေကလုပေးခဲ့ပြီးတဦးကိုဘန်းဝေ 9,000 စီပွဲကားယူပြီးတဲ့နောက်အခုလိုမျိုးဘန်ကောက်တက်မဲ့ခီးတဲ့တင်ကားပေါ်ကိုတင်ပေးလိုက်တာဖြစ်ပါတယ်။ဒါတွေဟာမြန်မာနိုင်ငံသားတွေအနေနဲ့တရားဝင်အထောက်အထားလုပ်ဖို့မလွယ်ကူတာကြောင့်ဒီနည်းနဲ့ပဲလူပွဲကားတွေခေါ်ဆောင်ရဖို့အလုပ်လုပ်ဖို့တွားနေကြတာဖြစ်တယ်လို့လည်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကဆိုပါတယ်။
ဒီဝင်ပမာပြည်ကနေတွင်းနေတဲ့အလုပ်သမားတွေကိစ္စရှိနေတာ။အဲ့ဒီဟာကပုံမှန်နဲ့တောင်းနေတာ။ဒါနဲ့အဲ့ဒီဟာမှာအများကြီးပြဿနာတွေရှိနေသေးတယ်။ဘာလို့လဲဆိုတော့ဒီဟာတွေကအစဉ်ပြေကျောင်းကိုလွယ်ကူလွယ်ကူကြပြည့်နေတာဒီဟာတွေမဖြစ်သေးသေးတရားမဝင်ခိုးထွက်မှုတွေဒါလည်းရှိနေမှာဟု
တ်။ညထဲမှာပဲနောက်ထပ်ကားတစ်စီးနဲ့တဲဆောင်လာတဲ့လူ21ဦးကိုလည်းထပ်ပြီးတော့ဖမ်းမိခဲ့ပါတယ်။မဲဆိုင်ဘက်ကိုခိုးဝင်လာတဲ့မြန်မာနိုင်ငံသား19ဦးကိုဥဆောင်လာသူအသက်30အရွယ်မတ်ချောစုလိုက်နဲ့လူ21ဦးကိုတဲဆောင်လာတဲ့သူမရဲ့ခင်မုန်းကိုလည်းဆက်လက်စစ်ဆေးမှုတွေလုပ်နေပါဗျ။မဟာတကြံအခါရက်ပြီးထိုင်းကိုပြန်လာကြတဲ့အလုသမားတွေများနေတဲ့အချိန်ရောပြီးလိုက်လာခဲ့ကြတဲ့ခိုးဝေမြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့လူကုန်ကူးသူတရားခံလင်မယား2ဦးကိုလည်းတရားရုံးတင်စစ်ဆေးမှဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစီထင်ပါတယ်ရှင
်။ VOA American အတန်ရဲ့မြန်မာပိုင်းစီစဉ်တွေကိုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။
အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဖိလစ်ပိုင်နိုင်ငံရဲ့တက်တန်ဝဲလွှတ်တော်ရွေးကောက်ပွဲတွေကိုမေလ23ရက်နေ့မှာကျင်းပတော့မှာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာငွေကြေးဖောင်းပွားမှုနှုန်းမြင့်မားလာသလိုစည်းရဲမှုတွေပိုကျယ်ပြန့်လာပြီးအခြေခံအဆောက်အုံဖွံ့ဖြိုးမှုကျဆင်းလာတာနဲ့ရေပြင်ပိုင်နဲ့ပြဿနာတွေကိုပါရင်ဆိုင်ရပေမဲ့မဲဆန္ဒရှင်တွေကတော့ဒီပြဿနာတွေထက်လက်ရှိသမ္မတရိုဒရီဂိုဒူတာတေကိုထောက်ခံမဲ့သူကမဲပေးဖို့အားတာနေကြတာပါ။ဒေါခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
လက်ရှိသမ္မတရိုဒရီဂိုဒူတာတေရဲ့မူဝါဒတွေကိုဖိလစ်ပိုင်နိုင်ငံသားတိုင်းကနှစ်သက်တာမဟုတ်ပေမဲ့စစ်တမ်းတွေမှာတော့ခင်မင်ပွဲကောင်းတဲ့သမ္မတကိုသဘောကျနေသူတွေကများတာတွေ့ရပါတယ်။ဒါကြောင့်မေလ23ရက်ရွေးကောက်ပွဲတွေဟာသမ္မတပေါ်မှာလူလူထောက်ခံမှုအတိုင်းအတာဘလောက်ရှိလဲဆိုတာပြမှာဖြစ်ပါတယ်။တက်တန်းဝယ်ရွေးကောက်ပွဲမှာအထက်လွှတ်တော်အမတ်နေရာဆန့်နေနေရာအောက်လွှတ်တော်အမတ်298နေရာစလုံးအပြင်မွတ်စလင်တွေထိန်းချုပ်တဲ့မင်ဒနာဝနဲ့ဖိလစ်ပိုင်ခရိုင်တွေမြို့တွေနဲ့မျိုးနစ်ပယ်ရွေးကောက်ပွဲတွေကိုကျင်းပမှာဖြစ်ပါတယ်။သုံးနှစ်ကြာသမ္မတတာဝန်ထမ်းဆောင်ခဲ့ခြင်းအတွင်းခက်ပြက်ပြက်ပြောဆိုလုပ်ကိုင်နေရှိတဲ့ဒူတာတွေကိုထောက်ခံသူတွေအနိုင်ရခဲ့မယ်ဆိုရင်လွှတ်တော်နှစ်ရက်စလုံးကိုဒူတာတွေကထိန်းချုပ်နိုင်မှာဖြစ်ပြီးသူ့ရဲ့ဒေါ်လာ169ဘီလီယံကုန်ကျမဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးလုပ်ငန်းတွေလူအသေးပြောက်ရှိတဲ့တရားမဝင်မှုရဲ့ဆေးနှိမ်နှင်းမှုတွေနဲ့တူတောင်တရုတ်ပင်လယ်ပြင်တဲ့နည်းနည်းပိုင်ဆိုင်မှုပြဿနာဖြေရှင်းနေရတဲ့တရုတ်နဲ့ဆက်ဆံရေးဆိုင်ရာမူဝါဒတွေကိုဒူတာတွေကသူ့စိတ်ကြိုက်ဆက်လုပ်နိုင်မှာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံသားတွေအတွက်တော့မူဝါဒတွေထက်သူတို့သဘောကျတဲ့သူကသာမဲပေးလိမ့်ရှိတယ်လို့ဖိလစ်ပိုင်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက္ခမာရီယာအယ်အတင်းစားကပြောပါတယ
် Philippine elections are normally characterized
ဖိလစ်ပိုင်ရွေးကောက်ပွဲမှာပါတီဇွဲနဲ့မဲပေးတာဖြင့်ပုဂ္ဂိုလ်ဇွဲနဲ့မဲပေးလို့ရှိပါတယ်ဒါကြောင့်လဲသူတို့မဲပေးမဲ့သူဟာသူတို့ကြိုက်တဲ့သမ္မတကိုထောက်ခံတဲ့သူဖြစ်ဖို့ကတိတ်ကိုအရေးကြီးနေတာပါ
ရွေးကောက်ပွဲကျင်းပပြီးရင်မဲပေးနိုင်ခွင့်ရှိတဲ့ဖိလစ်ပိုင်နိုင်ငံသား63တန်းရဲ့မဲတွေကိုရွေးကောက်ပွဲကော်မရှင်က6ရက်အချိန်ယူရေးတွက်မှာဖြစ်ပါတယ်နိုင်ငံရေးလောကမှာမကျင်လည်ခဲ့ဘူးတဲ့ဒူတာလေးဟာတရားဝင်မှုရဲ့စေဝါရောင်းဝယ်မှုပပျောက်အောင်လှုပ်ဆောင်မယ်ဆိုတဲ့ကတိနဲ့2016မှာသမရဖြစ်လာခဲ့ပြီးမှုရဲ့စေဝါဆိုင်ရာကြားစွန်းမှုကျူးလွန်တယ်လို့တန်လျက်ရှိသူတွေသူ့လက်ထက်မှာအများပြအသက်ခံခဲ့ရတဲ့အတွက်ဖိလစ်ပိုင်နိုင်ငံသားတွေမှာဒါမကပြည်ပကစောင့်ကြည့်ကဲခတ်သူတွေကိုပါအံ့အားသင့်စေခဲ့တာပါဒါအပြင်တရုတ်စီကအထောက်ပံ့တဲ့ရင်းနှီးမြှုပ်နှံမှုတွေကိုတစ်ဖက်ကလက်ခံပြီးတစ်ဖက်ကတောင်တရုတ်ပင်လယ်ပြင်ထဲနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့လူဆောင်ကျွန်းသားဖိလစ်ပိုင်ရဲ့ဆောက်လုပ်ရေးလုပ်ငန်းတွေရေးတဲ့အဆောင်ချတာမျိုးတွေကိုပါတစ်ဖက်ကလှုပ်ဆောင်ခဲ့ပြီးစိုးရိမ်မှုတွေကိုတိုးစေခဲ့သူလည်းဖြစ်ပါတယ်။ဒါပေမဲ့သူ့လက်ထက်မှာမူရဆင်းနဲ့ရာဇဝတ်မှုခင်းနေကြဆင်းလာတာကြောင့်သူ့ကိုထောက်ခံသူတွေတိုးလာတယ်လို့2019မက်ထရိုမနီလာသူ့ပြည်ထောင်စုစစ်တမ်းမှာတော့သမရလူရဲကိုထောက်ခံသူက89ရာနှုန်းရှိနေတာတွေ့ရပါတယ်။သူ့ကိုလူလာတဲ့မဟာမိတ်တွေကအထက်လွှတ်တော်ကအမတ်နေရာ24နေရာမှာ16နေရာကိုထိန်းချုပ်ထားပြီးအောက်လွှတ်တော်အမတ်နေရာ298နေရာမှာ248နေရာကိုထိန်းချုပ်ထားတာဖြစ်ပါတယ်။ဖိလစ်ပိုင်ကဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဒါဗုစ်မြို့ရဲ့မြို့တော်ဝန်ဟောင်းဖြစ်သူအသက်84နှစ်အရွယ်ဒူတာလေးကိုသဘောကျသူကများနေပြီးနိုင်ငံရေးလောကတွေကလာတဲ့ကိုယ်စားလှယ်တွေအတွက်မဲဆွဲဖို့ကြော်ညာတဲ့နေရာမှာရောမီဒီယာမှာပါပါခွင့်ရရအတွက်ပါငွေပိုးပြီးတုံးရတယ်လို့နိုင်ငံရေးလောကရဲ့ကမဟုတ်သူတွေအတွက်ဆိုအချက်လက်မှားတွေတွေ့ရပြီးအခက်အခဲတွေပိုတွေ့နေရတယ်လို့ဖိလစ်ပိုင်လက်ဝဲချင်းအဖွဲ့တွေနဲ့မဟာမိတ်ဖြစ်တဲ့မနီလာအခြေစိုက်အတိုက်ခံဘာဂွန်အယ်ဂျန်ဆန်မကာဘာယာပါတီရဲ့အတွင်းမှုချုပ်ရီနာတိုရိုက်ကပြောပါတယ်
It's really a difficult fight for alternative candidates for candidates who are more critical of the
system. ဒီကဘွယ်အတွက်ဝင်ရောက်ပြောင်းရမှာတကယ်ကိုအခက်အခဲတွေ့ကြရပါတယ်။ဂျမ်ငွေတိတ်မရတာနဲ့ကြော်ညာကမတတ်နိုင်တဲ့အတွက်မီဒီယာမှာတင်ပြခွင့်လည်းတိတ်မရကြပါဘူး။အသားစီးတွေကဒီတစ်ခုကိုကြော်လာနိုင်ဖို့ကအတော့ကိုစူးစမ်းနေရပါတယ်
။သမရဒူတာလေးကိုလူလာတဲ့ကိုစင်လင်လောင်းအများစုသာအထက်လွှတ်တော်မှာနေရာရခဲ့မယ်ဆိုရင်သမရလှုပ်ချင်နေတဲ့ဆင်းရဲသားတွေအတွက်ဦးစားပေးတဲ့အခွန်ဥပဒေပြောင်းလဲရေးအပြင်မနီလာကလေးစိတ်ဂုံးကြော်တရာတိဆောက်တာကနေဖိလစ်ပိုင်တောင်ပိုင်းမန္ဒနာအိုကျွန်းမှာပထမဆုံးရထားလမ်းဆောက်လုပ်တာတွေပါဝင်တဲ့လူမှုအခြေပြုအခြေခံအဆောက်အုံတိဆောက်ရေးအစီအစဉ်တွေပြန်ပြီးတော့လှုပ်ဆောင်နိုင်မှာလည်းဖြစ်ပါတယ်။အခုရွေးကောက်ပွဲမှာမဲပေးမဲ့သူတွေအနေနဲ့ဖိလစ်ပိုင်နိုင်ငံအတွက်အလိုအဆုံဖြစ်နေတဲ့ရေးပြဿနာအပြင်စားသုံးကုန်ဈေးနှုန်းအလုပ်နဲ့တရားဥပဒေစိုးမိုးရေးနဲ့ငင်းချမ်းရေးလိုပြဿနာတွေအတွက်ပါထည့်သွင်းစဉ်းစားကြဖို့Pulse Asia သူတည်တနာဌာနကသတိပေးနေတာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနေ့တွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်အခုမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတောတာရှင်တို့ကနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းနေ့မနေ့ခင်းထုတ်လွှင့်ချက်တီးပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190ကနေပြီးတော့တိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြမအရေးသုံးသက်ချက်အစီအစဉ်တွေနဲ့အတူ
စင်ဒိုကလေးအတွင်းမှာလောကကြီးအတွက်တော်လည်းကောင်း၊လူ့ဖွဲ့စည်းအတွက်တော်လည်းကောင်း၊ဘာကိုကိုကိုအတွက်တော်လည်းကောင်း။ဘာလို့လှုပ်ဆောင်ခဲ့တာမလဲဆိုတာမျိုးကိုကျွန်တော်စဉ်းစားမိတာလေ။
ကဗျာဆရာမင်းထက်မောင်ပါကိုယုံကြည်ပါတလေဆိုရကိုသူယုံကြည်ရာကဏ္ဍမှာနားဆင်ရပါမယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူရင်းအပေါ်မပြဲဥကြောစန္တာနဲ့ကိုရဲမင်းထွန်းတို့ကတင်ပြပေးထားပါတယ်ရှင
်ပြဿနာတက်နေတဲ့မြေဆုံစီမံကိန်းကိုအဆင်းလျှော့ပြီးဆက်လုပ်ရမှာတပါမြန်မာနိုင်ငံတရုတ်အဖို့ရွေးစရာလမ်းစီဆွဲခေါင်းစဉ်နဲ့ဇူဂျန်ဟွီရဲ့ဆောင်းပါးကို South China Morning Post သတင်းစာမှာဖတ်ရပါတယ်ဧပြီလနောက်ပိုင်းမှာ BRI လို့ခေါ်တဲ့ကပတ်လန်စီမံကိန်းနိုင်ငံတကာဒုတိယစီဝေးပွဲဘီဂျင်းမှာဒေါန်ဆန်းစုကြည်တော်တက်တဲ့အခါနိုင်ငံပူးပေါင်းဆောင်ရွက်သဘောတူညီချက်သုံးချက်ကိုလက်မှတ်ရေးထိုးပြီးအကျူတူကိစ္စအများအပြားကိုဆွေးနွေးခဲ့ကြပါသလဲ။ဒါပေမဲ့မြစ်ဆုံကိစ္စအတွက်သဘောတူညီမှုမရရှိနိုင်ခဲ့ဘူး။2017ကတည်းကဆစ်ဆက်မတူဖြစ်နေခဲ့တဲ့မြစ်ဆုံစီမံကိန်းကိုမြန်မာလူထုကစိုးရိမ်နေကြပေမဲ့မကြခင်ပြန်ဆဖို့ရှိနေပါပြီလို့ရေးထားပါတယ်။ကပလန်စီမံကိန်းစီဝဲမစခင်ရသက်တပတ်များစွာကတည်းကအချင်းလူလူ1000လောက်မြကြီးနားမှာဆန္ဒပြခဲ့ကြပြီးတဘာဝပတ်ဝန်းကျင်ပညာရှင်တွေထိန်းသိမ်းရေးသမားတွေစာရေးဆရာတွေကမြစ်ဆုံစီမံကိန်းဆက်ညီရေးကော်မတီတက်ကိုလည်းဖွဲ့စည်းခဲ့ကြပါတယ်တဲ့။ဒေါန်ဆန်းစုကြည်ကမြစ်ဆုံစီမံကိန်းဟာနိုင်ငံကုန်သိက္ခာနဲ့ဆက်စပ်နေတယ်လို့ပူတာအိုနမ်ထွန်ရေအားလျက်စစ်စီမံကိန်းဖွင့်ပွဲမှာပြောကြားခဲ့ပြီးကလေးမျိုးလူလူနဲ့တွေ့ဆုံတဲ့အခါမှာလက်ရှိအစိုးရဟာအရင်အစိုးရရဲ့စီမံကိန်းကိုဖျက်သိမ်းလို့မရဘူးလို့ဆိုခဲ့ပါတယ်။နောက်တစ်ခါပြည်ပကိုးလူလူနဲ့တွေ့ဆုံတဲ့အခါမှာလည်းနိုင်ငံရေးလူမှုရေးစီးပွားရေးအရာကြည့်ပြီးတော့ဒီကိစ္စကိုဆုံးဖြတ်လိုက်မယ်လို့ပြောခဲ့ပါသေးတယ်။တကယ်တမ်းတော့မြစ်ဆုံရဲ့အဓိကပြဿနာဟာသဘာဝပတ်ဝန်းကျင်ရေးမဟုတ်ဘဲနဲ့နိုင်ငံရေးသာဖြစ်တယ်လို့ဆိုထားပါတယ်။မြစ်ဆုံစံကျင်ရေးလှုပ်ရှားမှုရဲ့အထွတ်အထိပ်ဟာ2010စက်တင်ဘာ30ရက်နေ့မှာထူစဉ်ကသမရဦးသိန်းစိန်ကဒီစီမံကိန်းကိုရပ်ဆိုင်ဖို့ဆုံးဖြတ်ခဲ့တဲ့နေ့ဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံရဲ့အသင်ကူပြောင်းမှုစတင်ချိန်ဖြစ်သလိုအဖိနှိတ်ခံမြန်မာပြည်သူတွေဖို့ဒီမိုကရေစီအသင်ကူပြောင်းရေးစင်ကြယ်တဲ့ရလည်းဖြစ်လာခဲ့ပါတယ်။မြေဆုံစီမံကိန်းကိုဆန့်ကျင်ခြင်းသည်မြန်မာအမျိုးသားရဲ့အကျိုးစီးပွားကိုကာကွယ်ခြင်းဆိုတဲ့သဘောမျိုးဖြစ်ပြီးကြပြဆရာတွေ၊စာရေးဆရာတွေအပါအဝင်အလုံးကဟောပြောလှုံ့ဆော်ခဲ့ကြတဲ့အတွက်ဒီအရည်မြစ်ဟာမြမအမျိုးသားရေးအချုပ်အခြာအနေနဲ့ဒန်းလူသတ်မှတ်ခြင်းခံလာခဲ့ရပါတယ်လို့យေတာထားပါဗျ။အဲ2019မှာတော့ရိုဟင်ဂျာပြဿနာဖြစ်ပြီးမြမအမျိုးသားရေးစီးတဲ့ဟာပုံမှုအချိန်ညစ်တက်လာခဲ့ပါတယ်တဲ့။မြစ်ဆုံဆန့်ကျင်ရေးဟာလည်းပဲဒီနေ့အထိဆက်လက်ရှိနေခဲ့ပါတယ်။မြစ်ဆုံဆန့်ကျင်တဲ့ပညာရလူနည်းစုကမီဒီယာတွေကတဆင့်ဒေသခံလူအတိုင်းဝိုင်းအပေါ်အကျိုးသက်ရောက်စေခဲ့ပါတယ်။2018မှာ NLD အစိုးရရဲ့မြစ်ဆုံဗဟာဗျူဟာမပြတ်သားသေးပါဘူး။ဒီမြစ်ဆုံစီမံကိန်းပြန်လည်သုံးသပ်ရေးကော်မရှင်တရက်ကိုဖွဲ့စည်းခဲ့ပေမဲ့သူတို့ကဘလို့တင်ပြလာရဲဆိုတာကိုအစိုးရကချမပြခဲ့ပါဘူး။သို့တော်လည်းပဲရိုဟင်ဂျာပြဿနာကြောင့်နိုင်ငံတကာဖိအားတွေကြီးထွက်လာတာအတောင်နိုင်ငံတွေကစီးပွားရေးတံခတ်ဖို့လှုပ်လာတဲ့အတွက် NLD အစိုးရဟာတရုတ်တို့ဥဆောင်တဲ့ ခပလန်းစီမံကိန်းမှာပါဝင်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်တဲ့။တောင်ဆန်းစုကြည်ဟာလူလူရဲ့စိတ်လှုပ်ရှားမှုအတိုင်းလိုက်လုပ်ပေးတတ်တဲ့ populist ခေါင်းဆောင်တယောက်မဟုတ်ဘူးဆိုတာသိကြပါတယ်။သို့တော်လည်းပဲ2020ပြည့်ရွေးကောက်ပွဲကနီးလာတဲ့အတွက်မဲဆန္ဒရှင်တွေအထူးသဖြင့်တိုင်းရင်းသားလူလူရဲ့သဘောထားကိုစဉ်းစားလိုက်ရမှာဖြစ်ပါတယ်။ဆိုတော့အစိုးရအနေနဲ့မြစ်ဆုံကြောင့်ရနိုင်တဲ့အကျိုးနဲ့အမျက်ကိုချင့်ချိန်ရတော့မှာပါတဲ့။ရင်းနှီးမြှုပ်နှံမှုဝန်ကြီးဦးဆောင်ထွန်းကမြစ်ဆုံအစားတခြားနေရာတွေမှာရေကာတာအစည်းအဝေးလေးတွေလုပ်နိုင်တယ်လို့ပြောခဲ့သလို NLD ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန်ကလည်းရေကာတာအကြီးတစ်ခုတည်ဆောက်မဲ့အစားအစည်းအဝေးလေးတွေတည်ဆောက်လို့ပုံပြီးအကျိုးရှိမယ်လို့ပြောခဲ့ပါတယ်တဲ့။ဆိုတော့ဒီမြစ်ဆုံရေကာတာကိုနေရာရွှေ့ပြီးပမာဏလျှော့လို့ဖြစ်နိုင်ခြင်းအများကြီးရှိနေပါတယ်လို့ရေးထားပါတယ်။တရုတ်ရဲ့ကြောက်ဖြူရင်တဲ့စီကံစီမံကိန်းနဲ့ပတ်သက်လို့လည်းပဲပမာဏလျှော့တဲ့အစဉ်လာရှိခဲ့ပြီးဖြစ်တယ်လို့ရေးသားထားပါတယ်ခင်။ဆောင်းပါရှင်ဟာစင်ကာပူနိုင်ငံဤပညာတက္ကသိုလ်ကတရုတ်ရဲ့အကြီးတန်းသုရီတူဖြစ်ပါတယ်ခင်
။ဆက်လက်ပြီးမေလ၂ရက်နေ့ The Nation သတင်းစာမှာဖော်ပြထားတဲ့ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုကိုအာဆီယံအဖွဲ့အနေနဲ့ထောက်ခံတင်တယ်ဆိုတဲ့ကောင်းချက်ပါဆောင်းပါကိုကောက်နှုတ်တင်ပြလိုပါတယ်။ပြည်ကြတဲ့တင်လာနေကဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်လက်နက်ရောင်းချမှုပိတ်ဆို့မှုနဲ့အတူရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့တပ်မြင်ရှိသူအစ်မြင့်အရာရှိတွေအပေါ်ပိတ်ဆို့အရေးယူထားတာတွေကိုထပ်မံတက်တန်းတိုးလိုက်ကြောင်းအစချီရေးသားထားပါတယ်။ဥရောပသမဂ္ဂ EU ကဒီပိတ်ဆို့မှုဟာပြည်တွင်းဖိနှိပ်မှုတွေမှာအထုံးပြုနိုင်ခြင်းရှိမဲ့လက်နက်နဲ့ပစ္စည်းကိရိယာတွေတင်ပို့မှုကိုပိတ်ပင်တာလို့ကြေညာခဲ့ပါတယ်။ဒီပိတ်ပင်မှုကြောင့် EU နဲ့မြန်မာစီးရေးပူးပေါင်းဆောင်ရွက်နေမှုပိတ်ပင်ထားတာတွေမြန်မာအစ်မြင့်အရာရှိ14ဦးပေါ်ပိတ်ဆို့အရေးယူထားတာတွေဆက်လက်တည်ရှိနေလိမ့်မယ်လို့ဖော်ပြထားပါတယ်။မြန်မာအစိုးရကမွတ်စလင်လူနည်းစုနဲ့တခြားတိုင်းရင်းသားတွေပေါ်ဖိနှိပ်သက်ဖန်မှုတွေအဆုံးသတ်ဖို့အတိတ်ပဲပြေဝါတဲ့အရေးယူဆောင်ရွက်ချက်တွေလှုပ်လာတဲ့အထိဒီပိတ်ဆို့မှုတွေကိုဆက်လက်ထားရှိမယ်လို့လည်းဖော်ပြထားပါတယ်။ရိုဟင်ဂျာ9သိန်းခွဲလောက်2019ခုနှစ်ဩဂုတ်လကဘင်္ဂလားဒေ့ရှ်နယ်စပ်ကိုဖျက်ချော်ထွက်ပြေးခဲ့ရပြီးဒီသတင်းတွေကိုထုတ်ပေါ်ရေးသားဖို့ကြိုးစားတဲ့ writer သတင်းတောင်နှုတ်ကိုလည်းအစိုးရကအရေးယူခဲ့ကြောင်းထောင်ဆန်းစုကြည်ကဒီကိစ္စတွေမှာဝင်ရောက်အကာအကွယ်ပေးလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပေမဲ့ဝင်ရောက်ဆက်ဖို့ညှဉ်းဆန်းခဲ့ပြီးမြန်မာနိုင်ငံရဲ့တရားမျှတမှုနဲ့ဒီမိုကရေစီရဲ့မျှော်လင့်ချက်ရောင်ကြီးအမျိုးသမီးဆိုတဲ့သူ့ရဲ့ကုန်သိကကိုညှိုးနှွမ်းစေခဲ့တယ်လို့ဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲအနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုဟာလည်းအကန့်အသတ်တွေရှိနေခဲ့တယ်လို့ဆိုပါတယ်။ဆီလနဲ့ပစ္စည်းအများစုကိုတရုတ်နဲ့ရုရှားနိုင်ငံတွေကဝယ်ယူနေတာဖြစ်လို့ EU ရဲ့လက်နက်ရောင်းချမှုပိတ်ပင်ထားမှုဟာမြန်မာနိုင်ငံပေါ်အကျိုးသက်ရောက်မှုရှိမှာမဟုတ်ဘူးလို့မြန်မာစစ်တပ်ရဲ့ PO ဆိုခင်ရှိသူပြောတာကိုကိုးကားပြီးတရုတ်နဲ့ရုရှားနိုင်ငံဟာဆယ်စုနှစ်များစွာဖိနှိပ်ချုပ်ကြဲအုပ်ချုပ်ခဲ့တဲ့မြန်မာအစိုးရကိုအားပေးခဲ့ပြီးနိုင်ငံတကာတိုက်ဝန်းရဲ့အရေးယူမှုတွေကအားနည်းအောင်လှုပ်ဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံနဲ့မြန်မာနိုင်ငံတို့ဆက်ဆံရေးတိုးတက်နေပြီးမဲ့ထိုင်းနိုင်ငံအနေနဲ့သူ့ရဲ့အင်ဒီဂျင်နိုင်ငံနဲ့ပတ်သက်ပြီးဆွေးနွေးမှုတွေရှိနေတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံနဲ့ရောင်းရင်းအာဆီယံနိုင်ငံတွေကမဆွတ်ဖက်ရေးမှုကိုကင်ဆယ်ထားတာကြောင့်ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့လူမျိုးတုံးတပ်ဖြတ်မှုဥတည်နေမှုကိုမတားဆီးနိုင်ခဲ့ပါဘူး။အာဆီယံအနေနဲ့မြန်မာစစ်တပ်လုပ်ချင်တိုင်းလုပ်နိုင်တဲ့အခြေအနေကိုဘလောက်ကြာကြာဆက်ထောက်ခံအားပေးနိုင်မလဲဆိုတာကိုတော့စောင့်ကြည့်ရမှာပါ။ EU ကထပ်ပြီးတက်တန်းတိုးလိုက်တဲ့ဒီလိုပိတ်ဆို့အရေးမျိုးပုံမျိုးဟာတခြားနိုင်ငံတကာအတိုင်းအဝိုင်းအဖွဲ့ဝင်နိုင်ငံတွေကထောက်ခံမယ်ဆိုရင်ပိုထိရောက်နိုင်ပေမဲ့အာဆီယံရဲ့မဆွတ်ဖွဲ့ရင်မူဝါဒဟာထောင်ပေါင်းများစွာသောရိုဟင်ဂျာနဲ့တခြားလူနည်းစုတွေရဲ့အသေးအပြောင်းနဲ့ဒုက္ခခံစားမှုတွေအတွက်စိုးစင်းမြစဉ်းစားပေးဟန်မရှိဘူးလို့យေတာဖော်ပြထားပါတယ်ခင်ဗျာ
။သောတာရှိနေရှင်တမရောကစစ်တိုင်းငါကူမှာတစ်ဖက်သက်အဖြစ်ခတ်ရက်ဆဲထားတာကိုနောက်ထပ်နှစ်လသက်သန်းတိုးဖို့ကြီးညာလိုက်ပါတယ်လေးလကြာအဖြစ်ခတ်ရက်ဆဲထားချိန်မှာရင်းချမ်းရေးအတွက်ဆွေးနွေးမှုတွေရှိခဲ့တယ်လို့နောက်ထပ်ဆွေးနွေးဖို့တောင်းဆိုချက်တွေကြောင့်သက်သန်းတိုးဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းလဲကာကွယ်ရေးဦးစီးချုပ်ရုံထုတ်ပြန်ချက်ကဖော်ပြပါတယ်ပြီးခဲ့တဲ့လေးလကြာအပြည့်ရချိန်မှာရင်းချမ်းရေးလုပ်ငန်းစဉ်တွေဘလောက်အထိခရီးပောက်ခဲ့ပါသလဲနောက်ထပ်နှစ်လသာသက်သန်းကနေဘာတွေများမျှော်လင့်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0923923555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းလေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုမနေ့ခင်းတိုင်းနာဆင်နေကြ American Indian 3 English သင်ခန်းစာရီကိုဒေါ်လှလတန်းကစီစဉ်တင်ဆက်ပေးပါရစေ
။ တွေ့ကျင်ပြမင်း ADM အတုံးကတော့
Beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က BEATING Beating ကရိုက်တာနှက်တာ ADEAD dead သီတာ HORSE horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့တည်နေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့တည်နေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်တည်နေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါလေကျမတို့မြန်မာမှာလဲကျွဲပါဆောင်းတီးတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့အကျိုးမရှိမဲ့ဟာမျိုးမျောလင့်ကျဲကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါလေဒီတုံးနဲ့ပတ်သက်လို့ George Cooper ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံကျုံပါပဲဗျာအချီနီးပါသူကအသက်သာတည်ခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အသေးပင်ရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျောလင်းချက်မရှိဘူးဆိုတာကိုသိရနဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ ATM အတုံးပဲဖြစ်ပါလေ
။ဒေါ်လာတန်စီစဉ်တင်ဆက်ပေးထားတာပါရှင်။အခုဆက်ပြီးတော့ဥကြုံစံတာရဲ့မြန်မာရေးတုံသက်ချက်ကိုနှားဆင်ရပါမယ်။မြောက်ပိုင်းမဟာမိတ်လေးဘွဲနဲ့အမျိုးသားပြည်လင်းတင်းမြဲရေးနဲ့ငင်းငင်းရေးအဖွဲ့ NRPC တို့ဆွေးနွေးပွဲကတိကျတဲ့သဘောတူညီချက်တစုံတရာမကြားရပေမဲ့အပြန်အလှန်တင်ပြချက်တွေကိုရယူပြီးရှေ့ဆက်ဆွေးနွေးဖို့အစီအစဉ်ရှိတယ်လို့သိရပါတယ်။တစ်ဖက်သက်ကြီးညာထားတဲ့အပြစ်ခံရဆဲရေးကိုလည်းတက်မလို့ဘက်ကတက်တန်းတိုးလိုက်ပါတယ်။ဒီတစ်ချိန်ဆွေးနွေးမှုဟာငင်းငင်းရေးမျှော်လင့်ချက်အတွက်လမ်းစာဖြစ်လာနိုင်ပါသလား။ VOA ရန်ကုန်အခြေစိုက်သတင်းတောက်ကိုမိုးစုံနဲ့ဥကြောစံတာတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်။
ကိုမကြောင်ခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးခြင်းရဲ့အကြောင်းအရာကတော့မြောက်ပိုင်းအဖွဲ့ရီလို့ပြောတဲ့ KIA ကုကန်တောင်ပလောင် AA ရခိုင်စားတဲ့အဖွဲ့ရီနဲ့ညီညာရေးအလားအလာကိုနည်းနည်းဆိုင်ဆိုင်လေးမေ့ချင်ပါတယ်ပထမဆုံးကတော့အခုပြီးဆုံးသွားပြီဖြစ်တဲ့ဒီ၄ဘွဲနဲ့ NRPC လို့ခေါ်တဲ့အမျိုးသားပြည်နယ်သစ်မြေနဲ့ညီညာရေးအဖွဲ့ကဆွေးနွေးတဲ့ကိစ္စအဲ့ဟာရဲ့အလားအလာပလွန်ချုံပြီးတော့နည်းပြောပြပါတာဟာဘလောက်အလားအလာကောင်းနဲ့ပြီးဆုံးသွားတယ်လို့ပြောနိုင်ကြခင်ဗျာ
ဟုတ်ကဲ့ဟောဒီကနေ့ပေါ့လေသူတို့ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီတယ်လီဖုန်းနဲ့ဆင်ဆက်တဲ့မိန်းမတဲ့အခါမှာဒီဆွေးနွေးပွဲကအရင်တော့ဆိုရင်တော့ဒီဟောပေါ့လေအစိုးရဘက်ကတောင်းဆိုတာက deed of commitment လို့ခေါ်တဲ့ဟောပေါ့ NCA ကိုပေါင်းလက်မှတ်ရေးထိုးဖို့အတွက်ကိုဒီ Greek code ပြုတဲ့ဟာမျိုးကိုအစိုးရဘက်ကတောင်းဆိုရပေါ့လေဒီတိုင်းသားလက်မှတ်ကန်ဆွဲပြီးဘက်ကတော့ဟောပေါ့ file ထဲပေါ့သူတို့မှာကအစိုးရနဲ့နှုတ်ဆက်တဲ့သဘောတူထားတဲ့ ESR တို့မျိုးမရှိသေးဘူး။ရေတစားအခွင့်အရေးတွေမှာအဲ့ဒါပြီးတော့မှ NCO ကိုတွားရတယ်ပေါ့လေ။အဲ့ဒီအနေအထားမျိုးဆိုတော့သူကဒီ NCO မတွားခင်မှာ file ထွက်နေတဲ့ ESR တို့လက်မှတ်ထိုးမယ်ဆိုတဲ့အမျိုးနေတိုင်းကြတယ်ပေါ့အရင်ဆွေးနွေးပွဲတွေမှာ။နေတိုင်းနဲ့ဆိုတော့ဒီကနေ့ဆွေးနွေးပွဲမှာကျွန်တော်တို့မင်းမြန်ကြည့်တော့ဆိုရင်တော့အစိုးရဘက်ကလည်းဒီ file ထွက်နေပတ်သက်ပြီးတော့အစီအမ်းကြတဲ့ပြန်လည်ဆွေးနွေးလာတဲ့ဟာမျိုးပေါ့လေ။ဒီဟာကိုလိုက်ပြီးပြောလာတဲ့ဟာမျိုးရှိတယ်ဆိုတာမျိုးသူတို့ပြောပါတယ်ပြောရဲဆိုသူတို့ဘက်ကတော့ဒီပုံမှာတော့အလားအလာကောင်းတယ်လို့ညင်ကြပါတယ်ကြာဒီ CIO ဘက်ကတော့ပြီးခဲ့တဲ့အချိန်ဆိုင်လာကြရာအစိုးရဘက်ကတင်ပြထားတယ်အစိုးရဘက်ဒီအပြည့်ရဲ့ကိစ္စနဲ့ပတ်သက်ပြီးတော့တင်ပြတယ်တင်ပြပြီးဒီကအဲ့ချက်ဒီဆွေးနွေးရဲ့ဆိုတော့အလားအလာကတော့ဒီအရင်ကတည်းဆိုလို့စာလို့ရှိရင်အခုကတော့နှစ်ဖက်ကြားထဲမှာအပြန်အလှန်ညီငယ်လို့ရလာတဲ့အနေအထားတစ်ခုရောက်လာပြီဆိုတော့တော့ပြောပါတယ်ခင်ဗျာ
အဲ့ NCA နဲ့ bilateral ဘာကွာတယ်လဲအနှစ်တရာအဖြစ်ကိုမလို့နှစ်ခုလုံးကအပြစ်ခတ်ရဆဲဖို့ကိစ္စကိုဆွေးနွေးရတယ်ပဲထင်ပါတယ်။ဘာများခြားနားမှုရှိလို့တစ်ဖက်က NCA ကိုလူလိုက်ပြီးတော့ကျန်တစ်ဖက်က bilateral ကိုလူလာခဲ့ရတာလဲခင်ဗျာ
။ Okay အဓိကကတော့ဆရာဒီကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ဒီ SPNCC လို့ခေါ်တဲ့ဒီတရုတ်မြန်မာနယ်စပ်ကအဖွဲ့ခွန်တော်ဖော်တယ်ဗောလို့သူတို့တောင်းဆိုထားတာတော့ NCA တင်ပါအနေဆိုတော့သွားကျင်တဲ့သဘောထားမျိုးကိုသူတို့ကတောင်းဆိုထားပါတယ်တောင်းဆိုထားတော့သူတို့ကဒီ NCA ထဲမှာ ချမှတ်ထားတဲ့အချက်တွေကိုလည်းသူတို့ကပြုပြင်ကျင်တဲ့အနေအထားတွေသူတို့လက်မခံနိုင်တဲ့အနေအထားတွေရှိရဆိုတာမျိုးတွေကိုအစိုးရပြောတာရှိရပေါ့လေရှိရဆိုတာသူတို့ကတော်တော်စင်မှာဒီ dialectic ဆိုတဲ့အပြစ်ခတ်ရစေးရေးကိုအရင်သွားမယ်သွားပြီးတော့မှဒီ SCA နဲ့ပတ်သက်ပြီးတော့မှသူတို့လူချင်းတဲ့ချက်တွေကိုအချိန်တစ်ခုယူပြီးတော့ဒီတိုင်းဆွေးနွေးမယ်ဆွေးနွေးပြီးမှသွားမယ်ဆိုတဲ့သဘောထားမျိုးလို့သိရပါတယ်ပြီးရတော့အဲ့ဒီအချိန်ကြီးကြောင့်သူတို့က SCA ကိုတိုက်ရိုက်မသွားဘဲနဲ့ကျွန်တော်တို့ dialectic ကိုအရင်သွားမယ်အပြစ်ခတ်ရစေးရေးကိုအရင်လုပ်မယ်လုပ်ပြီးတော့မှဒီ SCA နဲ့ပတ်သက်တဲ့ဟာတွေမှာသူတို့ရဲ့လူသားချက်တွေကိုဒီတိုင်းပြီးတော့မှ SCA ကိုလက်မှတ်ထိုးမယ်ဆိုတဲ့သဘောထားမျိုးသိရပါတယ်အဲ့ဒီအနေအထားကြောင့်မို့အခုကဒီနှစ်ပတ်က NCE လက်မှတ်ရေးထိုးဖို့ကိစ္စနဲ့ဒီ bilateral ကိုစတင်ဖို့ဆိုတဲ့ဟာကိုညှိနှိုင်းနေဆိုတာသိပြရပါလေ
။ဟုတ်ကဲ့ဆိုတော့အခုဆွေးနွေးပွဲမှာအစိုးရက bilateral လည်းပဲလက်ခံစဉ်းစားမယ်ဆိုတဲ့သဘောမျိုးပြသလာတယ်ဆိုတော့အစိုးရကသဘောထားနည်းနည်းပါးပါပြောပြောင်းလာတယ်လို့မှတ်ယူရမလားခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့အမြင်ကတော့ဒီကနေ့မိ мян ထားတဲ့အချက်တွေရဆိုရင်တော့နှစ်သက်လုံးကဒါအပြည့်အဝဆောင်လာတယ်။နောက်ဆွေးနွေးပွဲတွေအတွက်အလားအလာကောင်းတယ်ဆိုတဲ့အမြင်မျိုးတွေရှိနေပါတယ်။ရှိနေပါတယ်ဆိုတော့လောလောဆယ်မှာအခြေကတော့ကျွန်တော်တို့ဒီသိထားတာတော့ဒီကိန်းကလက်နက်ကိုင်းကြီးဖွဲ့ဒီဘက်ကကျင်ပြလာတဲ့အပြည့်အဝနဲ့ပတ်သက်တဲ့အဆိုပြချက်တွေကိုဒီ NRPC ကပြန်ယူလာတော့အဲ့ Atom တော့အဆိုအရနဲ့ပြန်ညှိနှိုင်းမှုရှိမယ်။နောက်ဒီ GI ကိုကျင်ပြလာတဲ့အချက်တွေမှာလည်းအဆိုအရဘက်ကလူလာလာတွေကိုဒါတောင်းဆိုလိုက်တဲ့ဟာရှိတယ်။အဲ့ဒီဟာကိုလည်း PIO ဘက်ကသူတို့ဘဟုမှာပြန်လဲတင်ပြပြီးတော့မှအဲ့ဒီဟာတွေကိုပြန်လဲဆွေးနွေးပြီးမှညှိနှိုင်းမယ်ဆိုတာမျိုးပြရပါတယ်ဗျာ။အဲ့ဒါဆိုဒီအဆိုအရဘက်ကရောဒီကိန်းလာတဲ့ကိန်းဒီဘက်ကရောဒီကနေ့ဆွေးနွေးပွဲပေါ်မှာအပြည့်အစုံတောင်းနေဆိုတဲ့အယူဆမျိုးတွေတွေ့ရပါတယ်ဗျာ
။ဟုတ်ကဲ့။နောက်တစ်ခုဒီနေရာမှာမေးချင်တာကတော့အခု၄ဖွဲ့နဲ့တွေ့ရတဲ့အထက်မှာကချင်းရဲ့ကူကန်ရဲ့တောင်းပလောင်ရဲ့သူတို့ကတော့သူတို့လက်နက်ကင်တပ်ဖွဲ့တွေဟာသူတို့ရဲ့နယ်မြေအတွင်းမှာရှိနေရတယ်။အဲ့ဒါကိုအေအေကလည်းပဲသူတို့ဒေသဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာသူတို့တပ်ဖွဲ့တဆွဲနေကျင်တဲ့ဆိုတဲ့ဆန္ဒဟာတော်လေးပြင်းပြပြပြရှိနေတယ်။ဒီဟာကိုမကြာခဏပြောတာတွေ့ရပါတယ်ဆိုတော့အေအေနဲ့ဆွေးနွေးရတဲ့ကိစ္စမှာအဓိကအဲ့ဒါဟာအကြောင်းအရာတစ်ခုဖြစ်လိမ့်မယ်ထင်ပါတယ်။ပြည်လည်နိုင်ငံအလားအလာဘယ်လောက်ရှိမယ်ထင်ပါလဲအဲ့ဒီကိစ္စက။
ဟုတ်ကဲ့လောလောဆယ်အခြေအနေဒီမှာတော့တို့ဒီ AA နဲ့ဆွေးနွေးတဲ့ကိစ္စတွေပေါ်မှာတော့ပြည်သာထုတ်ပေါ်ပြောဆိုတာတော့မရှိသေးပါဘူးဗျမရှိသေးဘူးဆိုရင်လည်းဒီပြီးခဲ့တဲ့ဒီ24ရက်နေရာလာကျွန်တော်တို့ AA ရဲ့ကျွန်တော်တို့ဒီကအန်းတလောင်ရဲ့ကိုကန့်ရဲ့ထုတ်ပြန်ထားတဲ့ထုတ်ပြန်ချက်အရာဆိုရင်တော့ဒီစစ်တိုင်းကြီး5ခုပေါ့ရှမ်းမြောင်းနဲ့ကချင်ကစစ်တိုင်း5ခုဒေသမှာအပြည့်ရထားပြီးတော့မှစစ်တပ်ဘက်ကနေတော့မှဒီရခိုင်ပြည်နယ်ထဲမှာထိုးစစ်တွေပြင်းပြထန်ထန်လုပ်နေတယ်ဆိုတာမျိုးသူတို့ဘက်ကပြောဆိုလာတာရှိတယ်ပြောဆိုလာတော့သူတို့အနေနဲ့ AA ရဲ့ AA ပေါ်မှာထိုးစစ်တွေမရတိုင်းမှုဆိုလို့ရှိရင်တော့ဒါသူတို့ဘက်ကလည်းတစုံတရာတုံ့ပြန်ဖို့ဆိုတဲ့အနေအထားမျိုးတွေသူပြောဆိုလာတဲ့အနေအထားရှိပါတယ်ဗျနောက်တစ်ချက်ကဒီတက်မော်ဘက်ကထုတ်ပြန်ထားတဲ့အနေအထားမှာလည်းဒီ AA ပေါ်မှာသူတို့ကဒီ agent အဖွဲ့အနေနဲ့သတ်မှတ်ပြီးတော့မှဒီအစောပိုင်းနေမှာဆိုရင်အမြင့်ပြချိန်မုံကြီးလို့ပြောလို့ဒီပြောလာရဆိုတော့လောလောဆယ်ဒီ AA နဲ့ပတ်သက်လို့နှစ်ဖက်စလုံးကအလျှော်တင်လုပ်တဲ့အတန်တွေတော့မကြားရသေးဘူးခင်ဗျဒါဒီဂျပန်နဲ့ AA ရဲ့ထုတ်ပြန်ချက်မှာလည်းဒါရခိုင်ဒေသအတွင်းမှာဒီသူတို့နဲ့ဒီဘူဒီကြောင်ဒေတာဒီဘက်မှာတိုက်ပွဲတွေပုံမှုပြင်းထန်လာနိုင်တယ်ဆိုတဲ့မျိုးဖြည်းဖြည်းချက်တွေရဆိုရင်တော့ဒီ AA နဲ့ဖြစ်နေတဲ့အခြေအနေတွေပေါ်မှာတိုက်ပွဲတွေပေါ်မှာတော့ short term နဲ့လာလာတော့မမြင်ရသေးပါဘူးခင်ဗ
ျအခုပြီးသွားတဲ့ဆွေးနွေးပွဲကာလအတွင်းမှာလည်းတိုက်ပွဲတွေကအချိန်မရောဘူးဆိုတဲ့သဘောလားဆက်လက်ပြီးတိုက်နေရပေါ့
ဟုတ်ကဲ့ကျွန်တော်ပြရတော့ဒီတော့လောဆယ်ဒီကတော့တိုက်ပွဲတွေအရှိန်မရောဘူးဒီဘက်ကလည်းဒါဒီထုတ်ပြန်ချက်တွေမှာဆိုရင်တော့အေးဘက်ကလည်းဒီမိုင်းထောင်တာတွေရှိတယ်ပေါ့လေအေးရမျိုးတွေထုတ်ပြန်တဲ့အနေအထားတွေရဆိုတော့အရှိန်ရော့တဲ့ဟာကိုတော့မတွေ့ရသေးပါဘူးခင်ဗျာ
Now body language ပေါ့လေဒီနေ့ Facebook မှာတက်လာတဲ့ပုံနဲ့မှာတော့အေးဘက်ကကူစလယ်တွေနဲ့ဒီအစိုးရဘက်ကတပ်မတော်ဘက်ကကူစလယ်တွေနဲ့အတူစားတောက်နေကြတာလည်းတွေ့ရပါတယ်အဲဒါကြောင့်အကပရိသတ်တို့ရောမှမှတ်ချက်ပေးကြတယ်သူတို့ကတော့အိမ်မှာဟုတ်နေကြတာပဲဘာညာဆိုပြီးတော့အဲ့ဒီဟာကိုကြည့်ရင်ရောသူတို့ရဲ့အလားလာကောဘယ်လိုအဓိပ္ပာယ်ဖွင့်လို့ရမလဲခင်ဗျာအဲ့လိုအဓိပ္ပာယ်ကောက်ယူတာရောမှန်ပါမလား
ဟုတ်ကဲ့ဒီ AA ရဲ့သတင်းစာရှင်းလင်းပွဲတွေပါတယ်ပေါ့လေကျွန်တော်တို့တက်ရောက်ကြည့်ရဲ့အချိန်ကြီးရဆိုရင်တော့ဒါသူတို့တွေရဲ့တက်တမန်ကြီးရရဆက်ဆံကြီးဘာညာတော့ဒီသူကြီး PR လို့ပြောမလားပေါ့ဗျာကျွန်တော်အဲ့ဒီဟာတွေမှာတော့သူတို့ကတော်တော်လေးဒီလာရောညီတွေဆက်ဆံတဲ့အနေအထားပေါ့အဲ့ဒါမျိုးတွေတွေ့ရတယ်ဆိုတော့အဲ့ဒီဟာတစ်ခုတည်းနဲ့တော့ကျွန်တော်တို့ဆုံးဖြတ်လို့ရနိုင်တဲ့အနေအထားတော့မရှိဘူးလို့မြင်ပါတယ်ဗျ
နောက်ဆုံးတစ်ခုမေးချင်တာကပြိပပယောဂပြိပပယောဂဆိုတဲ့တရုတ်ရဲ့ပံပိုးကူညီမှုလိုပဲဒီနေရာမှာသုံးသိနေထင်ပါတယ်အကောင့်ဘက်ကိုတွန်းပြရဆိုရင်တော့အဲ့ဒီဟာကဘလောက်ပါမယ်ထင်ပါလဲဒီတစ်ချိန်မှာနည်းနည်းပြည်လည်နိုင်မယ်အလားအလာရှိရဲဆိုတော့အခုညီနိုင်ဆွေးနွေးမှုမတိုင်ခင်လည်းပဲတရုတ်ကိုယ်စားလှယ်တွေးကြတာလည်းကြားပါတယ်
တရုတ်နဲ့ပါဝင်ပတ်သက်မှုရတော့အခုဒါတော့ဆန်းစုကြည်တရုတ်ကိုသွားတဲ့ကိစ္စတော့ဒီတော့ဆန်းစုကြည်မတိုင်ခင်ကဒီတက်မောက်ကောက်ဝေးဦးစီးချုပ်ဘုဒ္ဓမြူကြီးမြောင်းနိုင်သွားတဲ့ကိစ္စတွေရေးထားရပေါ့လေဒါတရုတ်ဘက်ကတော့ဒီငင်းချမ်းရေးကိစ္စတွေပြီးမြောက်ဖို့ကိစ္စကိုလိုလိုလားလားရှိတယ်နောက်ဒီ bed and road ဆိုတဲ့ဒီဖြစ်ဖြစ်ပိုးလမ်းမကြီးစီမံကိန်းကိစ္စတွေမှာလည်းစတင်အကောင့်တွေ form ရဲ့အနေအထားတွေရှိလာတဲ့အပေါ်မှာကတော့တိဥပကတော့ဒီငင်းချမ်းရေးကိစ္စတွေကိုတိုက်တိုက်တုံတော့လှုပ်လာတော့မယ်ဆိုတာမျိုးကိုတုံ့ပြန်တာရှိတယ်။ဆိုတော့ကျွန်တော်နိုင်ငံလေးလာတုံ့ပြန်သူတွေကဒီပုံမှာတုံ့ပြန်ထားကြပါတယ
်။ဟုတ်ကဲ့နောက်ဆုံးကတော့နောက်တစ်ချိန်ဆွေးနွေးပွဲကတော့နောက်လာမှာလားဟလား
။ဟုတ်ကဲ့မေလဒီတတိယခေတ်လောက်ကိုသူတို့ဟိုရဲအကြံဉာဏ်သတ်မှတ်ထားတဲ့ဟာမျိုးပြောပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဒီလူတွေဒီနေရာမှာပဲဆွေးနွေးရမှာလားအဲ့ဒါအစဉ်ပြင်းကြိုတင်ပြင်ဆင်မှုရောတစုံတရာထူးခြားတာကြားမိပါလား။
အဲ့အဲ့ဒီကျန်တဲ့အပိုင်းတွေကတော့သူတို့ထုတ်ပြန်ထားတာမရှိသေးပါဘူးအချိန်ဝင်အကြမ်းကြီးအနေနဲ့သတ်မှတ်ထားတဲ့ဟာမျိုးပဲပြရပါရဲ့နေရာတွေသတ်မှတ်တာတော့ပြောဆိုတာမရှိသေးပါဘူးဗျဟုတ
်ဆိုတော့အဲ့ဘွယ်ကြရင်တော့အလားပူကောင်းလိမ့်မယ်လို့မျှော်လင့်ရတာပေါ့နော
်ဟုတ်ကဲ့ဒီနေ့သူတို့ရဲ့သုံးသက်ချက်တွေရဆိုရင်တော့ဒီအနေထားကတော့ကျွန်တော်အရင်ဆွေးနွေးပွဲတွေကလည်းကောင်းလာတယ်ဒီအပြည့်တော်လည်းပူဆောင်လာတဲ့အနေထားမျိုးတွေပြောလာတယ်ဆိုတော့သုံးတရာဆုံးဖြတ်နိုင်တဲ့အနေအထားတစ်ခုတော့ရောက်လာနိုင်တယ်လို့ကျွန်တော်တို့ဟောခံမှန်းရပါတယ်ခင်ဗျာ
တော်ရရှိမြခင်ဗျာမြန်မာနိုင်ငံရဲ့190ကြာပြည်တွင်းစစ်မီးဟာအခုအချိန်ထိတနေရာတနေရာကိုတော်မီပမာကူးဆက်လုံကျွမ်းဆဲဖြစ်ပါတယ်တိုင်းပြည်ရဲ့အခြေအနေအရရရှစ်တူဖို့ဟာလည်းပြည်တွင်းညဉ့်ညံ့ရေးအပေါ်မှာအဓိကမူတည်နေတယ်ဆိုရင်မှားမယ်မဟုတ်ပါဘူးဒါကြောင့်ပြည်သူတွေလိုလားတောင်းတဆုံးဖြစ်တဲ့ညဉ့်ညံ့ရေးကိုဆောင်ကျဉ်းပေးနိုင်သူတွေအတွက်မြန်မာသမိုင်းစာမျက်နှာမှာတို့လည်းရယူပေးခဲ့သူတွေနဲ့ကဲ့ရဲ့နေရာမှာကွက်လက်တစ်ခုရှိနေတယ်လို့ယူဆမိပါကြောင်းပြောကြရင်ဒီကနေ့အစီအစဉ်ကိုဒီမှာရန်လာလိုက်ပြစေခင်ဗျာကျေးဇူးတင်ပါတယ်
ဥကျော်စံတာရဲ့မြန်မာပြည်တုံးသက်ချက်ကိုနားဆင်ခဲ့ရပြီးမှတော့ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာကြပြဆရာမင်းထက်မောင်ဘာကိုယုံကြည်သလဲဆိုတာကိုဝေမျှထားပါတယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ကျွန်တော်ရဲ့ယုံကြည်ရာကိုပြောရမယ်ဆိုရင်တော့ကျွန်တော်ကလူပြည့်လောကကြီးတောက်ရှိလာတဲ့အချိန်ပေါ့။ချိန်တူကလေးအတွင်းမှာလောကကြီးတွေ့တော့လည်းကောင်းဒီပွဲစီတော့လည်းတော့ပို့ပို့တော့တော့လည်းတော့ပါရီဘယ်လိုလှုပ်ဆောင်ခဲ့ကြမလဲဆိုတာမျိုးကိုကျွန်တော်စဉ်းစားမိတာတွေရှိပါတယ်အဲ့ဒါကတော့ကောင်းတာလုပ်ရင်ကောင်းတာဖြစ်မယ်ဆိုးတာလုပ်ရင်ဆိုးတာဖြစ်မယ်ဆိုတော့ဒါအမတန်ယူဆင်းတဲ့ဟိုဘုရားရဲ့လမ်းညွှန်ကိုလည်းကြောက်လို့ရပါတယ်ဒီသူအသေးမျိုးနဲ့ပဲကျွန်တော်တို့တို့ဟာရှင်းတန်းရပါတယ်ဆိုတော့ကျွန်တော်ကြာရည်ရဲ့အချိန်မှလည်းပဲဟုတ်တယ်နိုင်ဆုံးပေါ့နော်အဲလိုစိတ်နဲ့ပဲကျွန်တော်အရင်ကြည့်ဘူးမျိုးနဲ့ပဲအရာတွေကိုကျွန်တော်အရာတွေကိုထောက်ဟုတ်လားထောက်ချင်းခံစားပြီးတော့ကျွန်တော်ရီပေါ့ချ်ကြည့်ပါရယ်ဟိုကနေဆိုင်ဖြတ်တန်းမှုမှလည်းပဲအတူတူသွားတယ်ဆိုတော့အဲ့ဒီစိတ်နဲ့ပဲကျွန်တော်ကအဲ့ဒီယုံကြည်မှုနဲ့ပဲကျွန်တော်ရှင်းနေပါရယ်ဒါလေးလည်းရေးဖွဲ့ပါရယ်အဲ့ဒီရနဲ့ပတ်သက်လို့ကျွန်တော်ရဲ့ဟိုအင်ယူလို့ပဲအဲဆိုပါစို့အဲ့နဲ့ပတ်သက်လို့ကျွန်တော်ဗျာလေးတခုကြည့်ထားခဲ့ပူတာကိုလည်းကျွန်တော်သွားမှတ်ရမိပါတယ်။အဲ့ဒီကြာလေးလိုပဲကျွန်တော်ဖတ်ပြီးတော့ကြားချင်ပါတယ်။အဲ့ဒါ drain အတွက်လည်းဒါကျွန်တော်ဒီကြာဖြစ်လို့ဒါ drain drain အတွက်လည်းတခုဖြစ်မယ်လို့ထင်ပါတယ်။ဗျာလေးရဲ့ခေါင်းစဉ်ကတော့ချိန်တိုင်ပုံးလို့ပြီးထားပါတယ်။ဒါဟာမွေးဖွားခြင်းကလေးကငင်းမရပယ်မရသာဓုညီမျှရရှိခဲ့တဲ့လက်ဆောင်ပနာထိုရာဟာထူးဆန်းစပစွာသောချင်းတိုင်ဘုံတစ်လုံးဖြစ်ရဲ့ဒီလိုနဲ့ဒူတိုင်းဒူတိုင်းရဲ့ကျောပိုးအိတ်တွေထဲမှာပဲရစရာလက်ဆောင်ပစ္စည်းတွေကိုကြီးကိုကထည့်ပူကြလို့ဒူရခီးအမီအဝေးကိုလမ်းလျှောက်ပြီးထွက်ခွာလာကြတာဒ
Gagu the Chuga, alone a man, Tayman, Choyo. The Chuga, Tio Kissin, Namada, Miadalu, the Bo Kaja. Miasuga, the Mimaga, Mirio, Kaja, Miavari. I remember, Truya, Shimave, only got the lone tea, the lone pokeway. Pokeway on it, the planet. Own Banshin Hale, the Kare, Jesse, Yokway, Borora. ตาจอมสกวาโกเป็ดตวยทาลุดูฤตด้วยองค์กวยหมู่ว่าตรงลุ่ชอกช้าบ่อย่างเงี้ยนอกบวชโกยงจีเปียวเล่นค้าจะดูฤตด้วยก็ราหาไม่ตันดูตั้วอย่างอัญญ์ชิมาเว้ยองค์กวยหมู่ฤมาแลเอ้ยเดฤอนุญญ์กวยญาติญาติเยกองสุจะไม่สารสัตว์เป็ดนี้สิปวนบ่ไอ้เปาะจินชาทะเพียงชาทะเพียงคงบ่ตําแม่เจ โอ้ไม่สิเอโนจโนดูเยจอบอิดฤทธิ์มาเลยไอ้อันออบ่เลยอสวนแท้ฉิ่งไก่บงฤกูสิแต่ฉิ่งกล้วยมาเลยเพราะกล้วยมาเลยเปียจาไม่ปิยาเลยแม้กล้วยมาတော့อดีกงกล้วยเนี่ยไอ้เป๋อမျိုးอมีอูเนาะเป็นเบลูยวยปิเป็นบวชปีติชอกท่านนี้ติชอกท่าแก่บาเลยนี่จีนเนี่ยเตียนตราบ่ติยุยผัดแตง
ဘူးစင်းစွာထူးဆန်းနေတဲ့အဲ့ဒီဇာတ်လမ်းအဖြစ်အပျက်ဟာသင်ဆက်တော်မူကြပါမယ်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@boanews.com ကို စာရေးပြီး ဆက်သွယ်ရမယ့် တယ်လီဖုန်း နံပါတ် ကို အကြောင်းကြားလိုက်ပါခင်ဗျာ ကျွန်တော် ပြန်ဆက်သွယ်ပါမယ်
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရစီစဉ်ကိုနားဆင်ခဲ့ရတာပါ ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ VOA ရဲ့အစီအစဉ်တွေကိုဝေဖန်အကြံပေးလိုတဲ့တေးသချင်းတွေတောင်းလိုတဲ့ဆိုရင်တော့ VOA ရဲ့အီးမေးလ် လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
အခုကြံနေသေးတဲ့အခြေအနေတွင်မှာဒီကနေ့မနေ့ပိုင်းအတွက်သတင်းကျဉ်းချုပ်ကိုဥကျော်စံတာကပြောပြပေးပါရှင်။အိန္ဒိယနိုင်ငံအစီအစဉ်အော်ဒီဆာပြည်နယ်စီဥတီရေရှားလာနေတဲ့ဖနီဆိုက်ကလုန်းလမ်းကြောင်းမှာလူသန်းပေါင်း120ကျောင်းအုံနေပါတယ်။တနအီမိုင်း120ကျောင်းအင်အားစီးနေတဲ့ဒီဆိုက်ကလုန်းမုန်တိုင်းကြီးဟာတောက်ကြံနေအစောပိုင်းမှာကုန်းတွင်ပိုင်းကိုဝင်ရောက်မယ်လို့ယူဆရပါတယ်။ဘရူနေညာစစ 30အကွာဘင်္ဂလားပင်လယ်ကိုဗဟိုပြုနေပါတယ်ဒီမြို့တိုင်းအတွက်အိန္ဒိယနိုင်ငံပြည်နယ်တချို့မှာသတိပေးခြင်းနဲ့အတူအဆက်မတန်မူကြီးလှိုင်းချနိုင်တဲ့အတွက်လည်းအနည်းရောအဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်အင်အားအကြီးဆုံးဖြစ်လာတဲ့ဒီမြို့တိုင်းကြီးဟာ2008ခုနှစ်တုန်းကမြန်မာနိုင်ငံမှာတိုက်ခတ်ပြီးလူပေါင်း300,000ကျော်ဆုံးစီခဲ့တဲ့နာဂစ်ဆိုက်ကလုန်းမုန်တိုင်းကြောင့်အင်အားပူကြီးနေပါတယ်ဖနီဟာ2019မုန်တိုင်းရာသီအတွက်ပထမဆုံးတိုက်ခတ်တဲ့မုန်တိုင်းလည်းဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာဖြစ်ပွားနေတဲ့မငြိမ်သက်မှုတွေကိုရပ်တန့်ဖို့အတွက်စီးရီးယားဝင်ရောက်ဆွဲဖက်ဖို့အစီအစဉ်ရှိနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။ဒါပေမဲ့ဗင်နီဇွဲလားနိုင်ငံမှာဆိုရှယ်လစ်သမ္မတနီကိုလတ်မဒူရိုစီကသူ့ကိုယ်သူဂျာဖြတ်သမ္မတလို့ကြေညာထားသူအမျိုးသားလွှတ်တော်ဥက္ကဋ္ဌဝမ်ဂွိုက်ဒိုစီငြိမ်းချမ်းစွာအနာလွှဲပြောင်းရေးကိုပုံမူလိုလားတယ်လို့လည်းသူကထပ်ပြောပါတယ်။ဒီလိုစစ်တပ်ဖွဲ့တွေဆီလက်မယ်ဆိုရဲအမေရိကန်ရဲ့အချက်ပြပြောကြားချက်ကိုရုရှားနိုင်ငံကချက်ချင်းပဲတုံ့ပြန်ပယ်ချလိုက်ပါတယ်။ဗြိတိန်နိုင်ငံမှာ Huawei တရုတ်ဆက်သွယ်ရေးကုမ္ပဏီနဲ့ပတ်သက်တဲ့အစိုးရလျှို့ဝှက်အစည်းအဝေးအချက်အလက်တွေပေါက်ကြားမှုကိုစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ကာကွယ်ရေးဝန်ကြီး Gavin Williamson ကိုဗုဒ္ဓဟူးနေ့ကရုတ်တရက်ရာထူးကဖယ်ချလိုက်ပါတယ်။အချုပ်ခံဝန်ကြီးကတော့ဘာမှပြန်ကြားခြင်းမရှိပါဘူး။သူရဲ့နေရာမှာနိုင်ငံတကာဖွံ့ဖြိုးရေးဝန်ကြီးအမျိုးသမီးပင်နီမော့ဒတ်ကိုခန့်လိုက်တဲ့အတွက်သူကဗြိတိန်နိုင်ငံရဲ့ပထမဦးဆုံးသောအမျိုးသမီးကာကွယ်ရေးဝန်ကြီးဖြစ်လာခဲ့ပါတယ်ခင်ဗျာ။
ဒ တရင်ချင်းချုပ်ကိုဦးကျော်စံသာကပြောပြပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်ဒီကနေ့မနေ့ပိုင်းဒီရီအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့ဒုတိယပိုင်းနာရီဝဲမှာလိုင်းလက်မီတာ190လို့ကနေတိုးချက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ဒီရီအစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျေးဇူးများသစင်အောင်ပါ
This program has come to you from the Voice of America, Washington.